Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်စက်တဘာ15ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ25 32 51နဲ့လိုင်းလမ်းမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းလိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုကိုသားညုံနဲ့ကျွန်တော်ကြော်သိမ်းပြပြမှာပါဖူဒီတဘုံတွေဒရုန်းရင်နဲ့တိုက်ခိုက်တာခံရပြီးတဲ့နောက်ဆော်ဒီဂျင်နယ်ထုတ်လုပ်မှုထပ်ဝဲလျော့သွားမယ်လို့စွမ်းရင်ဝန်ကြီးကပြောပါတယ်။အာဖဂန်နစ္စတန်မှာ ICRC ရဲ့လုပ်ငန်းတွေပိတ်ပင်ထားတာတာလီဘန်တွေကရုတ်သိမ်းပြီးလုပ်ငန်းပြန်လုပ်ခွင့်ပြုလိုက်ပါပြီ။ဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြောင်းရုံးဝန်ဆက်ခတ်ဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဒီကနေ့မြန်မာစစ်အတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။
အဲ့ဒီတန်ဖိုးနစီကိုပဲဒီကြောက်တူရဲ့အခဲပိုင်းမှာလည်းပဲဒီမနေ့၃နာရီခွေးလောက်မှာဒီကြင်နောက်ကပြစ်ခတ်တာရှိကျွန်တော်တို့ဘက်ကနေအဲ့ဒီ180မီလီမီတာ
လေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်တန်ကားတော်တွေနိုင်ငံရေးမှာပါဝင်တဲ့မတင်ဆိုတာနဲ့ပတ်သက်ပြီးတော့တေဟုဆရာတော်နဲ့ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိသလိုအစီအစဉ်ဒုတိယပိုင်းမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်း30ချက်မြန်မာပြည်မှာပေးစာများအစီအစဉ်နဲ့အထူးခြားဆက်များသတင်းများစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုသားညုံတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
ဆိုဒီအာရေဗျနိုင်ငံပိုင်း Aramco ရေနံလုပ်ငန်းနေရာတစ်ခုကိုရီမင်ခြေဆိုင်ဟူတီလက်နက်ကိုင်တွေကတိုက်ခိုက်တာကြောင့်ဆိုဒီရဲ့ရေနံထုတ်လုပ်မှုထပ်ဝဲလျော့ကျသွားပြီလို့ဆိုဒီစွမ်းရင်ဝန်ကြီးကစနေနေ့မှာပြောပါတယ်။နိုင်ငံရှိပိုင်းက Fcake အရမှာရှိတဲ့ရေနံသူလုံးစခန်းကိုစနေနေ့မနေ့ဆော်ဘင်ကတိုက်ခိုက်တာကြောင့်မိလောင်နေတာတွေကိုတာမန်လူပြောက်ကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းအလို့သမားတယောက်မှသေဆုံးတန်ရာရတာမရှိဘူးလို့ဆိုဒီတာဝန်ရှိသူတွေကပြောပါတယ်။ဆိုဒီရေနံလုပ်ငန်းနေရာတွေကိုအဝေးထိန်ဒရုန်းရင်နဲ့တိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ရီမင်နိုင်ငံကဟူတီလက်နက်ကိုင်အဖွဲ့ပြောခွင့်ရဗိုလ်မှူးကြီးယာယာဆာရီကပြောပါတယ်ရီမင်နိုင်ငံရင်းပြတ်မှတ်တွေကိုဆော်ဒီဦးဆောင်တဲ့ညွန်မောင်းအဖွဲ့ကလေကြောင်းကတိုက်ခိုက်နေတာတွေမရဘူးဆိုရင်နောက်ထပ်တိုက်ခိုက်အောင်မယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒရုန်းတွေကိုရီမင်နိုင်ငံတွေကနေလွတ်လိုက်တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ဒီတိုက်ခိုက်မှုတွေဟာအီရန်လက်ချက်ဖြစ်တယ်လို့အပြည့်တင်ပြောဆိုပြီးဟူတီတဘုံတွေမပတ်သက်ဘူးလို့စနေနေ့ထောက်ပိုင်းကပြောပါတယ်ဒီပြောဆိုချက်ပေါ်အီရန်ဘက်ကပယ်ချပါတယ်
အာဖဂန်နစ္စတန်မှာသမရရွေးကောက်ပွဲနီးလာနေမြမြေပြင်အခြေအနေမှာအကြမ်းဖက်မှုတွေပိုလာနိုင်တယ်လို့မဟာမိတ်တပ်တွေဘက်ကမျှော်လင့်ထားတဲ့အကြောင်း NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့စစ်စင်ရေးတပ်မှုကပြောလိုက်ပါတယ်။အာဖဂန်ရွေးကောက်ပွဲတွေဟာလုံးဝကြီးပြည့်ပြည့်စုံစုံဖြစ်နိုင်ကြတော့မရှိဘူးလို့ဥရောပဒေသဆိုင်ရာ NATO အဖွဲ့ရဲ့တပ်မှုဖြစ်တဲ့ American လေတပ်ဗိုလ်ချုပ်ကြီး Todd Walters ကပြောပါတယ်။ဒါပေမဲ့လည်း September 28ရက်နေ့ရွေးကောက်ပွဲတွေဘီကင်းလုံခြုံစွာလုပ်နိုင်ဖို့တော့ရည်စုံမြေစုံအထိစစ်စင်နှိမ်နှင်းမှုတွေလုပ်သွားမယ်လို့လည်းသူကဆိုပါတယ်။အာဖဂန်နိုင်ငံအတွင်းစစ်စင်ရေးတွေဆက်လုပ်သွားဖို့အမေရိကန်ရော NATO ဘက်ကပိုင်းဖြတ်ထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီး Walters က NATO ကာကွယ်ဦးစီးတွေရဲ့စစ်ကော်မတီစီဝေးပြည်ပမှာပြောပါရယ် NATO စစ်ဦးစီးဖွဲ့ရဲ့အုပ်ထားဖြစ်တဲ့ British Leader ဦးစီးချုပ်ဗိုလ်ချုပ်ကြီး Sir Stuart Peach ကလည်းစစ်စင်ရေးတွေဆက်လုပ်သွားဖို့ဒီဆုံးဖြတ်ချက်မှာဘာမှသဘောထားကိုလဲတာမရှိဘူးလို့ပြောပါရယ်သူတို့တွေအတူတူအာဖဂန်ကိုရောက်လာတဲ့အတွက်အပြောင်းလဲလုပ်မယ်ဆိုလို့ရှိရင်လည်းအတူတူဆုံးဖြတ်လုပ်ကြမယ်လို့ British Leader ဦးစီးချုပ်ကပြောဆိုသွားပါရယ်အမေရိကန်နဲ့တာလီဘန်တို့ကြားညီညာရေးဆွေးနွေးပွဲကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြတ်ပြဲသွားခဲ့ပါရယ
်အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံတကာကြက်ချင်ကြီးဖွဲ့ ICRC ဘောလုပ်ငန်းတွေမလုပ်ဖို့ပိတ်ပင်တားမြစ်ထားတာကိုအာဖဂန်တာလီဘန်အဖွဲ့ကဒီကနေ့ပြန်ရုပ်သိမ်းလိုက်ပြီးလူသားဆန္ဒမှုအကူအညီပေး ICRC ဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုလည်းအာမခံချက်ပြန်ပေးလိုက်ပါရယ်အာဖဂန်နစ္စတန်မှာ ICRC အပေါ်အရင်ပေးထားတဲ့လုံခြုံရေးအာမခံချက်ကို Islamic Emirate ကပြန်ပေးလိုက်ပြီးဖြစ်ပြီးICRC လုံဆောင်မှုတွေအတွက်လမ်းဖွင့်ပေးဖို့ဒီကော်မတီရဲ့လုံသားတွေနဲ့ပစ္စည်းကိရိယာတွေဘေကင်းလုံခြုံရေးသတိပြုကြဖို့မူဂျာဟီဒင်အားလုံးကိုညွှန်ကြားလိုက်တယ်လို့တာလီဘန်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။နိုင်ငံတော်မှာ ICRC လုပ်ငန်းတွေပြန်စောင့်ခွင့်ရပြီလို့ ICRC ပြောခွင့်ရသူကလည်းဒီကနေ့တည်းအထက်မှာပဲပြောပါတယ်။ ICRC နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ဟာကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေနဲ့ဆက်ဆက်ပြီးတန်လျာဖြစ်ဖွယ်ရာပြုမှုလုံဆောင်နေကြတယ်လို့ဆွတ်ဆွဲပြီးတော့ဒီနှစ်ဖွဲ့ရဲ့လုပ်ငန်းတွေကိုပြီးခဲ့တဲ့ April မှာတာလီဘန်တွေကပိတ်ပင်ခဲ့တာပါ။တာလီဘန်ဖွဲ့ရဲ့ဒီနေ့ထုတ်ပြန်ကြမှာတော့ WHO အဖွဲ့ကိုဖော်ပြမှာပါဘူး။အာဖဂန်နစ္စတန်မှာ WHO ကပိုလီယိုကာကွယ်ဆေးထိုးတဲ့လုပ်ငန်းကိုလုပ်နေတာပါ။အာဖဂန်နစ္စတန်ဟာကမ္ဘာပေါ်မှာပိုလီယိုပြန့်နှံ့ဖြစ်ပွားစေနောက်ဆုံးနိုင်ငံတွေထဲမှာတစ်ခုအပါဝင်ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကခရိုင်ပေါင်း410တဲကထပ်ဝက်ကျော်ကိုတာလီဘန်ဖွဲ့ကထိန်းချုပ်ထားပါတယ်။
ပါကစ္စတန်အာဖဂန် နေဇက်နဲ့ပါကစ္စတန်အိန္ဒိယနေဇက်တွေမှာပြစ်ခတ်မှုတွေဖြစ်ပြီးတော့ပါကစ္စတန်စစ်သား၄ဦးနဲ့ရဲသူ2ဦးသေဆုံးသွားတဲ့ဖြစ်ရပ်တွေဖြစ်တဲ့နောက်အာဖဂန်နဲ့အိန္ဒိယတပ်နက်တွေကိုပါကစ္စတန်ဘက်ကဆင့်ခေါ်ခဲ့ပါတယ်။အာဖဂန်ပါကစ္စတန်နေဇက်တစ်လျှောက်ပြစ်ခတ်မှုတွေနောက်မွတ်စလင်အများစုရှိတဲ့ကက်ရှမီးယားဒေသကိုနိုင်ငံအုပ်ချုပ်တဲ့ဒေသတွေကြားပိုင်းခြားထားတဲ့အပြစ်ရမြင်ဟောင်းတစ်လျှောက်အိန္ဒိယနဲ့ပါကစ္စတန်တပ်ဖွဲ့တွေကြားပြစ်ခတ်တာတွေပေါ်မှာအပြန်အလှန်ဆွဆွဲပြောဆိုတာတွေကတော့ပုံမှန်လိုဖြစ်နေကြသဘောပါ။အခုနောက်ဆုံးဖြစ်ရပ်တွေကတော့ပါကစ္စတန်နဲ့အိန္ဒိယကြားတင်းမာနေတဲ့အချိန်နောက်အမေရိကန်နဲ့အာဖဂန်တာလီဘန်တွေကြားဆင်းရဲပွဲတွေပြတ်သွားတဲ့အချိန်ပါပေါ်လာတာပါ။ပါကစ္စတန်ဘက်အစိုးရဖြစ်တော့သူတို့တပ်ဖွဲ့တွေဟာဒီအာဖဂန်နယ်စပ်မှာရှိတဲ့နယ်လက်ကန်တွေကပစ်ခတ်ခဲ့တဲ့ဆိုတဲ့ပေါ်အာဖဂန်တပ်နမန်တူကိုပါကစ္စတန်နိုင်ငံရဲ့ဌာနကစနေနေ့မှာဆင့်ခေါ်ကန့်ကွက်ခဲ့တယ်လို့ပါကစ္စတန်နိုင်ငံရဲ့ဌာနပြောကြားသူရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။ဒါပြင်အိန္ဒိယတပ်နမန်တူကိုလည်းစနေနေ့မှာဆင့်ခေါ်ခဲ့ပြီးတော့သူတို့ဆိုအားဖြစ်တော့ကက်ရှမီးယားဒေသမှာနှစ်ဖက်ချာပိုင်းထားတဲ့ line of control ထိန်းချုပ်မြင်ကိုကျော်ပြီးတော့အိန္ဒိယတပ်ဖွဲ့တွေကပြစ်တဲ့အတွက်20ဒီကမှာအသက်40အရွယ်အမျိုးသမီးတူသေဆုံးရတဲ့အပေါ်မှာကန့်ကွက်ပြောဆိုတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိချင်းပါကစ္စတန်နဲ့အိန္ဒိယကြားကက်ရှမီးယားဒေသနဲ့ပတ်သက်လို့စစ်ပွဲ3ချိန်ဖြစ်ခဲ့မှုပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1595နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေညဘက်ဒီနေ့ကိုတိုင်းဆက်လက်ပြောပြနေပါတယ်ဟောင်ကောင်မှာဒီကနေ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးဝင်ဆက်ကဖြစ်ပါတယ်ဥပဒေပြုကောင်စီအစအဦးနောက်မှာဆန္ဒပြသူတွေကရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့မိလောင်မှုတွေအုတ်ခဲတွေနဲ့ပစ်ပေါက်ကြပါတယ်ရဲတပ်ဖွဲ့ကလည်းအပြာရောင်အမှုန့်ထည့်ဖျော်ထားတဲ့ရေတွေနဲ့မိသားပိုက်တွေသုံးပြီးဆန္ဒပြသူတွေကိုဖြိုခွဲပါတယ်ဒီလိုအပြာရောင်ပါတဲ့ရေတွေကိုသုံးတာကနောက်ပိုင်းမှာဆန္ဒပြသူတွေကိုခွဲခြားသိနိုင်ဖို့ပါဒီကနေ့ဆန္ဒပြပွဲမှာဒီမိုကရေစီလိုလားသူထောင်ပေါင်းများစွာပါဝင်ပါတယ်တရင်ဘက်ကနေမှဆန္ဒပြပွဲတွေဖြစ်လာတာကတော့အခုဆိုရင်3လကြာပါပြီဒီကနေ့ဇော်ပိုင်းတို့ကလည်းဟောင်ကောင်ကအပြစ်ချက်ကောင်စီဝင်ရုံးရှိမှာဆန္ဒပြသူရာဘောမျိုးစွာစုဝေးပြီးဒီစီတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်ဖို့ဆန္ဒပြတောင်းဆိုနေတဲ့ပေါ်နိုင်ငံတကာထောက်ခံမှုပေးဖို့တောင်းဆိုကြပါတယ်။ကောင်စစ်ဝင်ရုံးရှိမှာစုဝေးသူတွေဟာပြည်ထောင်အလံတွေကိုဝေယံပြီး God Save the Queen တခြင်းကိုဒီဆိုကြတယ်လို့ဟောင်ကောင်ကို UK ကတင်မလို့လည်းကြွေးကြော်ဟဲကြပါတယ်။တနိုင်ငံစနစ်နှစ်ခုကြာဆုံးသွားပြီလို့ရေးထားတဲ့စိုင်းဘုတ်တွင်တဲ့သူ1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်ကတရုတ်လက်ထက်လွှဲပြောင်းချိန်သဘောတူညီချက်တိုင်းဆက်ပြီးခိုင်မာနေစေရေးဗြိတိန်ကကူညီလှုံ့ဆော်ဖို့ထပ်ပြီးတောင်းဆိုကြပါတယ်။စတေမလာတရနေ့ကလည်းပြည်ထောင်စုကောင်စစ်ဝင်ရုံးရှိမှလာလူဆန္ဒပြတောင်းဆိုခဲ့ကြတယ်လို့ပြီးခဲ့တဲ့သတင်းပတ်ကကတော့အမေရိကန်ကောင်စစ်ဝင်ရုံးရှိမှဆန္ဒပြတောင်းဆိုကြပါတယ
်။တရုတ်နိုင်ငံမှာကွန်မြူနစ်ပါတီအုပ်ချုပ်မှု290ပြည့်အထိမ်းအမှတ်စီးပွားပွဲနဲ့အခြားခမ်းနားတွေကိုအောက်တိုဘာလ1ရက်နေ့မှာလုပ်ဖို့စီစဉ်နေတာနဲ့အမျှပီကျင်းမြို့လယ်ကောင်ကောင်းငင်မှာစွန်တွေဒရုန်းယာဉ်တွေအိမ်မွေးခိုတွေလွှင့်တင်ပြန်တန်းတာတွေကိုသတင်းနှစ်ပတ်ကြာမလုပ်ဖို့တာပိတ်ပင်ကန့်တတ်လိုက်ပါတယ်။လေယာဉ်တွေကိုအနေနဲ့ဖြစ်စီတဲ့အဲ့ဒီလွှင့်တင်ပြန်တန်းတာတွေကို Beijing မြို့တော်က KN16ခုထဲမှာခုနှစ်ခုမှာစက်တင်ဘာလ15ရက်နေ့ကနေပြီးတော့အောက်တိုဘာလ1ရက်နေ့အထိပိတ်ပင်ထားတာကိုပေကျင်းစီဝင်သားအုပ်ချုပ်ရေးအဖွဲ့ကအင်တာနက်မှာကြေညာပါတယ်ဒီလိုပိတ်ပင်တဲ့ထက်မှာမိုးပြံပူပေါင်းတွေနဲ့မီးဖုံးတွေလည်းပါပါတယ်ဆေးပြပွဲအတွက်သတင်းနှစ်ပတ်မြောက်ဖြစ်တဲ့ဒီကနေ့အစံ၄ကျင်းတဲ့အချိန်မှာတော့ဆေးပြလမ်းကြောင်းတစ်လျှောက်ကောင်းငင်မှာစစ်လေရင်တွေပြန်တန်းပါတယ်တန်ကာတွေနဲ့စစ်ရင်တွေဟာလည်းအဲ့ဒီလမ်းကြောင်းတစ်လျှောက်မှာစင်းနေညကဖြတ်မောင်းခဲ့ပါတယ်စီးပြပွဲလုံးမဲ့လမ်းမကြီးကိုကားတွေလူတွေဖြတ်မသွားဖို့ပိတ်ထားပြီးတော့ကြီးတဲ့သူတွေကိုလည်းအ ਨੇ စုံတလန်လောက်အကွာမှာချထားတဲ့တားစီးတွေနောက်ကပဲကြီးကွန်ပေးပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့မှာတရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့အထိမ်းအမှတ်ဖြစ်တရနမင်ရေပြင်မှာလုပ်မဲ့ဒီအခမ်းအနားကြီးမှာစီးပြပွဲလဲစီစဉ်ထားပါတယ်။အခမ်းအနားမှာသမ္မတရှီချင်းပင်ကမိကုံးပြောမှာဖြစ်ပြီးတော့လူပေါင်းတသိန်းကျော်တက်အောင်မယ်လို့စီစဉ်သူတွေကခန့်မှန်းထားပါတယ်
။ဂျူနီရှားနိုင်ငံမှာသမ္မတရွေးကောက်ပွဲအတွက်ဒီကနေ့မဲပေးကြပါတယ်။နိုင်ငံရေးနောက်ခံမျိုးအတွေ့အကြုံမျိုးရှိကြတဲ့သမ္မတလောင်း26ဦးထဲမှာရွေးကောက်ပွဲဝင်နေပါတယ်။ဒါဟာဒူနီရှားနိုင်ငံမှာဒုတိယအကြိမ်မြောက်ဒီမိုကရေစီနီးကြသမ္မတရွေးကောက်ပွဲပါ။လွန်ခဲ့တဲ့2012ခုနှစ်က28ရက်ကြာ Jasmine Revolution ဆန္ဒပြပွဲတွေကနေတက်တန်းရှေအာနာရှင် Zai El Abidine Ben Ali ကိုဖျောက်ချခဲ့ပြီးတဲ့နောက်တိုင်းပြည်မှာဒီမိုကရေစီပြုပင်ပြောင်းလဲရေးလုပ်ပြီးလွတ်လပ်ပြီးဒီမိုကရေစီနီးကြတဲ့ရွေးကောက်ပွဲတွေလည်းကျင်းပနိုင်လာတာပါ။ဒါပေမဲ့လည်းတိုင်းပြည်မှာစီးပွားရေးကျဆင်းနေတယ်လို့အလုံးလမဲ့နှုန်းကလည်းတိတ်ကိုမြင်မာနေပါတယ်။အခုသမရရွေးကောက်ပွဲကိုတော့ဒုတိယအကြော်ထပ်ပြီးမဲပေးရနိုင်ကြလဲရှိနေပါတယ်။ Jasmine Revolution အပြီး2014ခုနှစ်ဒီဇင်ဘာလမှာလုပ်တဲ့ပထမဆုံးဒီမိုကရေစီနီးကြသမရရွေးကောက်ပွဲမှာအနိုင်ရခဲ့သူအသက်62နှစ်အရွယ်သမရ Beji Gayet SFC ပြီးခဲ့တဲ့ဇူလိုင်လမှာကွယ်လွန်သွားပြီးတဲ့နောက်ဒီကနေ့သမရရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်
။ Humberto အပူပိုင်းမုံတဲ့ဟာ Bahamas ကျွန်းမြောက်ပိုင်းကိုဦးတည်နေပြီးတော့တဖြည်းဖြည်းချင်းအားကောင်းလာနေပြီးတော့ ဒီကနေ့မှာတော့ hurricane မုန်တိုင်းအဆင့်ကိုရောက်လာမယ်လို့ American hurricane မုန်တိုင်းဌာနကခန့်မှန်းပါတယ်။အနောက်မြောက်ပိုင်းဒေသမြောက်ပိုင်းဒေသကိုပြင်းပြတနားရီလီတိုင်နှုန်းမိုင်60နီးပါးနဲ့ဥတီရွေလျားနေတဲ့မုန်တိုင်းကြောင့် Canada ဒေသတွေမှာသိထားစောင့်ကြည့်ကြဖို့ဒါမှမဟုတ်တခြား3ပီချက်တခုခုမိုးလေဝသခန့်မှန်းသူတွေကတော့ထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဟမ်ဘတ်တိုမုန်တိုင်းဗဟုချက်ဟာ Florida ရှေ့ဘက်ကမ်းလွန်ပင်နဲ့တဲကိုလာမယ့်ရက်အတွက်မှာဆက်ပြီးတော့ရွေလျားသွားမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့ American ကနေပြီးတော့အဝေးဘက်ကိုထွက်သွားလိမ့်မယ်လို့ Hurricane Monsoon ဌာနကစနေနေ့နောက်ပိုင်းမှာပြောထားပါတယ်။ Humbert 2 Monsoon ကြောင့်ဖြစ်လာမယ့်လှိုင်းလုံးကြီးတွေဟာ Bahamas ကျွန်းရဲ့အနောက်မြောက်ဘက် Florida အရှေ့အလယ်ပိုင်းကနေပြီးတော့မြောက် Carolina ကဲအုန်းတန်းတွေမှာလာမယ့်ရက်အနည်းငယ်တွင်ရိုက်ခတ်လာနိုင်ခြေရှိတယ်လို့ခန့်မှန်းထားတဲ့ကြောင်း Hurricane ဌာနကပြောထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုသားညူလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲသတင်းတွေကိုပြောပြချင်ပါတယ်။ရခိုင်ပြည်မြောက်ပိုင်းကြောက်တော်မြို့နယ်ခလဒန်မြစ်မှာရှိတဲ့မြမဆိုးရရေးတဲ့တင်မောနှစင်ကိုအေးရခိုင်လက်နက်ကိုင်ဒီဘက်ကပြစ်ခတ်မှုကြောင့်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပြီးတော့ဒေသခံရွာသားတွေထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ဒီရတဲ့မောဘကပြန်လည်ပြစ်ခတ်တာကြောင့်ရွာသား9ဦးထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီမှာအစိုးရနဲ့ရခိုင်လက်နက်ကိုင် A အဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေညီညွတ်ရေးအတွက်ဆွေးနွေးဖို့စီစဉ်နေသေးမှာပဲရခိုင်ပြည်နယ်အတွင်းအခုလိုတိုက်ပွဲတွေပြင်းပြထန်ထန်ဆက်ဖြစ်နေတာပါ။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကအပြည့်အစုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းဒီကနေ့မနေ့အစောပိုင်းမှာမြန်မာစစ်တပ်ရဲ့ရေတပ်သင်္ဘောနှစ်စီးကိုရခိုင်လက်နက်ကိုင် A အဖွဲ့ကနေနှစ်ကြိမ်တိုင်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေးပြန်ကြားရေးရရှိခိုင်တုခကပြောပါတယ်
။ဒီဆရမစင်အရင်နေ့မနေ့ကနေ့လောက်မှာကြောက်တော်မြို့နယ်အဲ့ဒီအပေါဝါနားမှာအင်အား300လောက်ပါတဲ့ဒီမြန်မာစစ်တပ်ရဲ့ဒီစစ်တင်းဘိုးမရှိဘူးဒီတင်ဘိုးပဇာနေပြီးတော့ပြစ်ခတ်ခဲ့တာရှိတယ်။နောက်ပြီးတော့အဲ့ဒီတင်ဘိုးမရှိကိုပဲဒီကြောက်တော်ရဲ့အခဲပိုင်းမှာလည်းပဲဒီမနေ့300ခွေးလောက်မှာဒီတစ်ကြိမ်နောက်ထပ်ပြစ်ခတ်တာရှိတယ်။ကျွန်တော်တို့ဘက်ကနေအဲ့ဒီ100မီလီမီတာလေးနဲ့ပြစ်တာကျွန်တော်တင်ဘိုးကိုထိတယ်။ထိခဲ့ကြဆုံးနောက်ပြီးတော့ဒီတင်ဘိုးရဲ့ပြည့်စုံမှုအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လိုက်ပြီးတော့စုံလမ်းနေသေးပြီရှိတယ်ဗျ
။ဒီမနေ့ရေစားတင်ဘိုးကိုအေးအေးဖွဲ့ကပြစ်ခတ်မှုပြီးတင်ဘိုးဘက်ကနေပြန်လည်ပြစ်ခတ်မှုတွေလည်းရှိနေခဲ့ပါတယ်။ဒီလိုပြစ်ခတ်မှုကြောင့်ကြောက်တော်မျိုးနဲ့တင်းကနဲ့နဲ့စပယ်လှရွာသားတွေထိခိုက်တံရရရှိပြီးစေယုံတွေမှာစေဝါကုသခံယူနေရတယ်လို့လူနာတကူကိုယ်တိုင်ကြည့်ရှုမေးမြန်းခဲ့တဲ့ကြောက်တော်မျိုးနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဥမောင်တန်းစိန်ကပြောပါတယ
်ဒီတက်အခြေအနေကတော့တကောင်တော်ချိန်လောက်ဆိုတော့မနဲ့မှကျွန်တော်တို့ကြားရပြီးစံပယ်လှကြည့်ရသူကြည့်ရသားနဲ့တင်းကနဲ့ကတင်းရတဲ့သူတွေပြောတဲ့စကားကတော့ဒီကျွန်တော်တို့ဒီကလေးတန်မိပေါ်တော့ပြီးတော့ဒီရေချောင်းတောက်ချောက်နေရီကနေပြစ်ပြီးတော့ဟိုရောစင်ပြစ်ပြီးတော့စောတယ်လို့ပြောပါတယ်တင်းကနဲ့ကဒီထိနှစ်ယောက်ကတော့လေဟိုနေရာပြင်းလို့စစ်တေးကြုံတော့တယ်ဒီစံပေလက်ကနှစ်ယောက်မှာတော့ယောက်ျားတစ်ယောက်ရယ်မျိုးသမီးတစ်ယောက်ရယ
်ဒီကနေ့မနေ့တနားရီချိန်ပြက်ကမှုတွင်တင်းကနဲ့ရွာသား3ဦးနဲ့စပယ်လှရွာသား2ဦးထိခိုက်တံရရရှိခဲ့ပြီးတံရပြင်းထန်တဲ့တင်းကနဲ့ရွာသားဥွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လှရွာသားဥဆန်လှကျော်နဲ့ဒေါ်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာဆေးဝါးကုသခံယူနေကြရတာပါတင်ကနဲ့ရွာသွင်းပြစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့တန်ရာရရှိသူတင်ကနဲ့ရွာသားသူရဲ့ဆွေမျိုးသူကတော့အခုလိုပြောပါတယ
်။ညာတော့ကတနအီလောက်မှာမိဖီကဖိုက်တော်လို့ပြောရင်သူကမကင်နာနာအနည်းချက်တည်းအခုမှဘဝချပြီးကြီးမာနကြီးအစားတိုင်းတော့လူနာခင်းနေကဆံဝတိစတဲ့တုမှာသူတော့သူရပ
ါစပယ်လရွာသားသူကလည်းညစ်အချိန်မှာရေသာတင်ပေါ်ကနေပြစ်ခတ်ခဲ့လို့တန်ရာရရှိခဲ့ကြောင်းပြောပါတယ်
ကျွန်တော်တို့ညတကောင်ဆိုတော့အဲ့ကြောင့်လို့ကျွန်တော်တခါရခေါ်နေပူပူပူပူကျွန်တော်တို့ချရလို့နေပေါ်ချရလေဒီပေါ်နေတဲ့ပြည့်တဲ့အပေါ်ကဖြစ်နေတယ်အဲ့နေကြီးကြတော့ဖြစ်ရတာတရားတော့ဆုံးရတဲ့အချိန်ရှိတယ်တရားတော့အဲ့လိုများပါဘူ
းအနောက်ပိုင်းသားစစ်သားနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကကြောက်တော်မြို့နယ်တင်းကနဲ့ရွာဘက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့အချိန်နေသိစိတ်ကိုမသိရသေးကြောင်းပြောပါတယ်
ထာမင်းရှိတယ်လို့တော့သိရတယ်ဒါပေမဲ့ဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်လည်းအဲ့ဒါကြားတော့ကြားမနေရတာကျွန်တော်ကကနနာမသိဘူးဖြစ်နေ
ဒီကနေ့ရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နယ်ပြင်ဗုဒ္ဓတောင်နဲ့ရတိတ်တောင်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေးအေးပြောခွင့်ရခိုင်တုကကအခုလိုဆက်ပြောပါတယ
်ဗုဒ္ဓတောင်နဲ့ရတိတ်တောင်အစကောနော်တပိုက်တောင်နဲ့ဒီကင်းချောင်းကြားမြန်မာစစ်တပ်ကနေဟိုထိုးစစ်ဆင်တာတဲ့အတွက်ကြောင့်အဲ့မှာတိုက်ပွဲဖြစ်တာရှိရေစိုးချောင်းကျွာနားမှာလည်းပဲဒီဒိတ်ခါနဲ့ဒီလက်နက်ပစ္စည်းတွေလာပို့တဲ့ဆက်လက်နေရှိကိုကျွန်တော်တို့ဘက်ကဒီမနေ့မှပြေကနှိမ့်ရုပ်ခဲ့တာရှိတယ
်။မနေ့ကလည်းမင်းပြမျိုးနဲ့ဒိုင်းနာရွာဘက်နဲ့ရတိတ်တောင်မျိုးနဲ့အမျက်တောင်ရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းခန့်တုခကပြောပါတယ်။ဒီကနေ့မနေ့တနားရီခန့်မှာလည်းကြောက်တော်မျိုးနဲ့ကန်ဆောက်ကျေးရွာနီးကန်သုံးဆင့်ရွာတွင်မှလက်နက်ကြီးကြားရောက်ခဲ့လို့ရွာသားတို့တိတ်ဆုံးခဲ့ကြောင်းကန်ဆောက်ဆရာတော်ကမိန့်ပါတယ်။ ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေသလိုတိုက်ပွဲတွေတွင်အရပ်သားတွေထိခိုက်မှုတွေကလည်းပုံမှုများပြားလာနေပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လ25ရက်နေ့ထိရခိုင်ပြည်နယ်တိုက်ပွဲတွေတွင်အရပ်သားသေဆုံး62ဦးနဲ့ဒဏ်ရာရရှိသူ156ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့ကောက်ယူထားတဲ့စာရင်းမှာဖော်ပြထားပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်၄ဖွဲ့ဟာလာမယ့်စက်တင်ဘာ16ရက်18ရက်နေ့တွင်မှာမြန်မာငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ရမ်းမြင့်နယ်ရှိပိုင်းကျိုင်းတို့မြို့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကနေစစ်တမ်းကြီး၅တိုင်းမှာအပြစ်ရဆဲထားပြီးမဲ့ရခိုင်ပြည်နယ်ဘက်မှာရက်ဆဲတာမရှိတာကြောင့်ပိုက်ပွဲတွေချော့ချနိုင်ရေးဟာလည်းမျောလင့်ချက်အားနည်းနေသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ဘာရှိမှန်းပြ?မြောက်ပိုင်းတနက်ကင်တိုင်းသားမဟာမိတ်ဖွဲ့နဲ့မြန်မာစစ်ရညီညာရေးကုလသမဂ္ဂကြားညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16ဆက်ခွန်မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာတလားအတွင်းဒုတိယကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့အထိပြည်လည်မှုတွေဖြစ်လာနိုင်မှာမလား။အင်္ဂါနေ့ညပိုင်းဒဲအလီတိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒါရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0239-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော့ရှင်တို့ကျေးဇူးပါတယ်ခင်ဗျာ။
တော်ရရှိနေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရဆွေးနွေးကအစီအစဉ်ကိုနားဆင်ရမှာပါတိုင်ပြည်အုပ်ချုပ်တဲ့နိုင်ငံကောင်းဆောင်မင်းနေဟာရှေ့အစဉ်လာရမိုးရရဲ့အဆုံးအမကိုယူခဲ့တဲ့အစဉ်လာတွေရှိတာကြောင့်စနစ်တစ်ခုကောင်းမွန်ခိုင်မာရေးအတွက်တန်ဃာတော်တွေနိုင်ငံရေးမှာပါဝင်တာဟာတင့်တော်တယ်လို့မြင်တဲ့အကြောင်းကြားသိခင်ကအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုကြွလာခဲ့တဲ့ဒေဝဆရာတော်လို့လူသိများတဲ့ဆရာတော်ဦးတုမင်္ဂလာကမိန့်ကြားပါတယ်။ဒါမဲ့လည်းတန်ဃာတော်တွေအနေနဲ့အောက်ရီလိုက်စားမှုနဲ့ဗတ်လိုက်မှုကင်းရမယ်လို့မိန့်ပါတယ်။ဆရာတော်ဦးတုမင်္ဂလာကို VOA American အတံမှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းပြီးတော့ရှင်းထားပါတယ်ခင်ဗျာ
။ဒီနေ့မြန်မာနိုင်ငံရဲ့တန်ဃာလောကဒီတော့တန်ဃာလောကလို့ပြောနေတာကတစုံလုံးပေါ့ဗျာချင်းချက်ဆရာတို့လူဆရာတော်ကြီးရဲ့ဟိုချင်းချက်ကိုပြီးတော့ဖယ်ထားပါတယ်ဗျာတစုံလုံးနေတယ်ဒီလိုရေပုံရခြုံပြီးတော့ပြောမယ်ဆိုရင်တန်ဃာလောကကမြမလူအဖွဲ့အစည်းတည်ငြိမ်အေဂျင့်ပြီးတော့တာယာဝပြောဖို့အဲဒီကနေတဆင့်ကဘာပေါ်မှာမြမဟိလို့ဝုန်းဝုန်းကြွားကြွားရှိနေနိုင်ဘူးဘယ်လောက်ထိအထောက်အကူဖြစ်နေနိုင်တယ်လို့ဒီလိုတို့မှတ်သားလို့ရပါမယ်ဗျာ
အဲ့ဒီစကားမှာဥစဉ်အစိုးရင်ဆုံးပဲဗျာအဲ့လိုဟိုငင်းချမ်းရေးအတွက် NU အဖွဲ့တစ်ဖွဲ့ကကောင်းဆောင်တရားနဲ့ဦးဇင်းတို့မန္တလေးလေစိတ်မှာခဏတစုံတုံးပြောခဲ့ဘူးလေပြောတော့ဘူးတော့သူကမေးလိုက်တာဒီဗုဒ္ဓဘာသာရဲ့သာသနာကောင်းဆောင်နေပေါ့နော်သာသနာကောင်းဆောင်နေရဲ့ဩဇာတရားမှုဆိုတော့ဒုဗုဒ္ဓသာသနာမှာအဲ့ဒီလိုသာသနာကောင်းဆောင်လို့ပြောဖို့တောင်ခက်တယ်လို့ဘာဖြစ်လို့လဲဆိုအခုမြန်မာနိုင်ငံမှာဆိုရင်တော့မြန်မာနိုင်ငံလူထုကောင်းဆောင်နော်တော်အောင်စမ်းစုကြည့်လို့ရှိတယ်။ဒါလူထုကောင်းဆောင်လူထုတရားလုံးရဲ့ရှေ့သွားကောင်းဆောင်သူနိုင်ငံရေးသမားတက်တက်မဟုတ်ဘူးလူထုတရားလုံးကိုကောင်းဆောင်ပြီးတော့ဒီနိုင်ငံနဲ့ဒီဟိုတိုင်းပြည်ရောဒီတိုင်းပြည်ထဲမှာရှိတဲ့တိုင်းသူပြည်သားတွေရဲ့အကျိုးစီးပွားအတွက်ရွက်ဆောင်နေတာပေါ့နော်။အခုလည်းဘာသာရေးကောင်းဆောင်ဆိုရင်ဒုဗုဒ္ဓဘာသာမှာကျတော့ဟိုကောင်းဆောင်တရားထဲရဲ့စကားမရှိဘူး။တီးတီးကြလီတာအဖြစ်လူတိုင်းကအလုံး believe ပေါ့ယုံကြည်ချက်နဲ့မရှိဘူး
ကျွန်တော
်ဟိုဦးဇင်းတို့တောင်မှဦးဇင်းတို့ကိုနှစ်သက်တဲ့လူကတစ်ပိုင်
းကျွန်တော
်မနှစ်သက်တဲ့လူကတစ်ပိုင်းသူ့ဘက်ကိုယ့်ဘက်သူ့ဖွဲ့ကိုယ့်ဖွဲ့အဲဥပမာဟိုဆိုကြပါစို့အလွယ်ကူဆုံးပြောရင်ဟိုနိဗ္ဗာန်ရောက်ကြောင်းအထုတ်တဲ့ meditation အလုပ်စင်တာတွေမှာတောင်မှဟောနော်အဖွဲ့တွေလိုက်ကွဲနေတယ်မဟုတ်ဘူးတို့ဟလာမားစီတို့တဲငူတို့ဆွန်းလွန်းတို့အစရှိသဖြင့်အဲ့ဒီဟာကြီးပုံမှာခွဲကြပြီးတော့ဒါသူ့ဆရာတော်ငါဆရာတော်တို့လိုဖြစ်နေကြတယ်။အဲအဲ့ဒါတော့အတော်အားနည်းနေတဲ့အချက်ပဲလို့ဦးဇင်းတို့မြင်ပါတယ်။
တမပါဗျာ။ပြီးတော့
သိမ့်မကြခင်တော့အနေနဲ့ပြောစမ်းဆိုစမ်းရတဲ့မျိုးနှစ်ခုပြီးတော့မေးချင်ပါတယ
်
စောက်ချင်ပါတယ်ဗျာတခုကရဟန်းတော်တွေနိုင်ငံရေးမှာပါဝင်ပတ်သက်တင်ပါလားဗျာဆရာတော်ဗျာဘယ်လိုကြည့်စမ်းပါလဲ
အဲ့ဒီမှာတော့ဦးဇင်းတို့အမြင
်ဒီမှာ
ဦးဇင်းရဲ့အမြင်ကိုပြောပါမယ်အဲ့တော့နိုင်ငံရေးဆိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်လေဒီကောလိယတို့ကပိလာတို့เนาะရေလူတဲ့စစ်ပွဲမှာเนาะတားမြစ်ခဲ့ဘူးတယ်နောက်ပြီးတော့ဟိုဗာလေကောသလမင်းရဲ့သားကနေပြီးတော့ကပိဟိုတာကင်နွယ်တွေကိုတတ်ဖြတ်ဖို့သွားတဲ့အခါမှာလေအဲရှေ့ရနေတားမြစ်ခဲ့ဘူးတယ
်အ
ဲနောက်ပြီးတော့နိုင်ငံမှာနိုင်ငံတကာတိုးတက်အောင်ကြီးပွားအောင်ဘယ်လိုအုပ်ချုပ်ရတယ်ဆိုတော့မင်းတွေကိုဆုံးမတဲ့အဆုံးအမတွေလည်းရှိခဲ့တယ်အဲ့တော့ရှေ့အစဉ်အလာရလေဒီဗုဒ္ဓရဲ့အဆုံးအမတွေနဲ့တူနိုင်ငံခေါင်းဆောင်တွေဟာဟိုလမ်းညွှန်ချက်တွေယူပြီးတော့ဟိုဆောင်ရွက်ကြတာလည်းရှိပါတယ်အဲ့တော့နောက်တစ်ခုကနိယာမသဘောတရားအရပြောရင်နိုင်ငံရေးစီးပွားရေးလူမှုရေးဆိုတဲ့ကိစ္စတွေခွဲခြားလို့ရတဲ့ကိစ္စတွေမဟုတ်ပါဘူးအဲ့တော့အခုဦးစင်းတို့မြန်မာနိုင်ငံကြီးဆိုရင်အဓိကလိုအပ်နေတာကစနစ်ကောင်းတစ်ခုလိုနေတယ
်နော်
တိုင်းပြည်အတွက်တိုင်းပြည်ကိုရောဟိုတိုင်းပြည်ရဲ့လုံခြုံမှုမရှိဘူးဖျို့ဖျဲဖြစ်နေတယ်ဗယံပရာဖြစ်နေတယ်နော်ဟိုပြည်ပကအနောက်ရှက်တွေကိုမကာကွယ်နိုင်တဲ့အပြင်ပြည်တွင်းမှာရှိတဲ့နိုင်ငံသားတွေအတွက်ကလည်းလုံခြုံမှုမရှိဘူးနော်အေးချမ်းမှုမရှိဘူးအဲ့ဒီရဲ့အားနည်းချက်အစ်အမှန်ဒီစနစ်နော်နိုင်ငံရဲ့တိဆောက်ပုံအုပ်ချုပ်ပုံစနစ် Constitution ကြီးနိုင်ငံသားအလုံးကိုတညီတညွတ်ထဲဒီနိုင်ငံရဲ့စနစ်ကောင်းကြီးတစ်ခုကိုတိဆောက်ဖို့နဲ့ငြိမ်းချမ်းတဲ့လူအဖွဲ့အစည်းနော်ညီညွတ်တဲ့လူအဖွဲ့စီတာယာတဲ့လူအဖွဲ့စီတခုဖြစ်အောင်ဝိုင်းဝန်းတိဆောက်ကြဖို့အားလုံးမှာဟိုတာဝန်ရှိသလိုအားလုံးလည်းဒီလိုဆန္ဒမျိုးတွေဖြစ်ပေါ်စေခြင်းနဲ့အဲ့တော့နိုင်ငံရေးသည်နော်ဘာသာရေးနဲ့ဟာဘယ်တော့မှခွဲခြားလို့မရဘူးမရတဲ့အတွက်အဲနီးမှန်လမ်းမှန်သွားဖို့လိုတယ်အဲ့တော့အထူးသဖြင့်ဦးစင်းတို့ဗုဒ္ဓဘာသာခေါင်းဆောင်တွေကိုအထူးပြောချင်တာကကိုလက်ခံတဲ့ပုရုဇဉ်ဆိုတာအကြိုက်မကြိုက်ရှိတယ်ဗျာအဲ့တော့တချို့တခါတလေကြတော့ဦးစင်းနည်းနည်းလေးရှည်သွားမယ
်
ဟို
မိမပါဗျာ
တခါတော့ကအော်တာကြားဘူးတယ်အဲဒီဗုဒ္ဓဘာသာတန်ခါတော်တွေမဲပေးခွင့်မရလို့ဆိုအော်ရ
ချက်ပြလိုက်ရတပြီတော့အဲ့ဒါတပြီပဲနောက်မေးခွန်းပါဗျာအရှင်ဖြတ်ဆက်မယ်ဗျာ
ဟုတ်ပြီအဲ့ဒီဟာလေးကိုဦးစင်းကပြောချင်တာဖခင်ရဲ့သားတော်တွေဆိုတာကဘက်လိုက်မှုကင်းရမယ
်
နော်ဘက်လိုက်မှုကင်းရမယ်ချစ်ချင်းမုန်းချင်းကင်းရမယ
်
ကိုကိုတိုင်ကိုကဒီလိုလောဘဒေါသမောဟနှဲအောင်ကျင့်ရတယ
်
နောက်လောကကိုလည်းလမ်းညွှန်မှုပေးရတယ်ပြီးရတဲ့အခါကျတော့ဦးဇင်းတို့ကဘယ်ဟာကအမှန်တရားဘယ်ဟာအကျိုးရှိတဲ့အလုပ်ဘယ်ဟာအကျိုးမရှိတဲ့အလုပ်ဘယ်ဟာကောင်းတဲ့အလုပ်ဘယ်ဟာမကောင်းတဲ့အလုပ်လို့ဦးဇင်းတို့ကလမ်းညွှန်ပေးရမှာဦးဇင်းတို့ရဲ့တာဝန်သို့တော့ခိုးအဖွဲ့ဒီအဖွဲ့လို့နော်ဟိုဘက်လိုက်မှုအဂတိလိုက်စားမှုခေါ်တယ်အဂတိဆိုတာကိုကြိုက်တဲ့ဘက်ကိုနေတာနော်အဲ့ဒါမျိုးကတန်ဃာတော်တွေကလုံးဝကင်းရမှာဖြစ်တဲ့တန်ဃာနဲ့မင်းနဲ့ကလုံးဝမအဆင်ဘူးလုံးဝလည်းမသက်ဆိုင်ပါဘူးဒီလိုအော်နေခြင်းကိုကဘုရားရှင်ရဲ့အဆုံးအမကိုဟိုထဲထဲဝင်ဝင်နားမလည်လို့လို့ပဲဦးဇင်းတော့ကြုံကြည့်တယ်နားလည်ထားတောင်မှထဲထဲဝင်ဝင်လိုက်နာကျင့်သုံးမှုမရှိလို့
အ
ဲ့တော့တန်ဃာတွေကဒါတန်ဃာအလုံးမဟုတ်ဘူ
းဒီမှာပြီးတော့မိခွန်းနှစ်ခုဆက်မေးလိုက်ပါမယ်ဗျာတခုကပြီးတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးအကြလုပ်ပိုင်ခွင့်တခုခုပေါ့လုပ်ပိုင်ခွင့်ဆိုတာပြီးတော့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးဒီလိုကဏ္ဍအတီးတီးရေးကြည့်တဲ့ကဏ္ဍအတီးတီးမှာတိုင်းပြည်မှာရှိနေတဲ့ဟလာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်လှုပ်ဆောင်ခွင့်ရဖို့ကိစ္စကတိုင်းပြည်ငြိမ်းချမ်းသာရဖို့ပြောရတဲ့ဘယ်လောက်ရေးကြည့်တယ်လို့ပြောလို့ရပါမယ်ဗျာ
ဒါကတော့ဘယ်လောက်ရေးကြည့်တယ်ဆိုတာအရေးကြီးဆုံးပဲလို့တော့ဥစဉ်ပြောခြင်းတ
ယ်တမပါဗျာ
ဘာဖြစ်လို့လဲဆိုတော့ဒီယုံကြည်မှုအတီးတီးနဲ့နေကြတာ
တမပါဗျာ
သို့တော့သူယုံကြည်မှုလည်းကိုယ်အလေးလေးစားဖို့လိုတယ်ကိုယ်ယုံကြည်မှုလည်းကိုယ်လေးစားဖို့ကာကွယ်ဖို့လိုတယ်နော်လေးစားဖို့လည်းလိုတယ်ကာကွယ်ဖို့လည်းလိုတယ်ကိုယ်ဒါပေမဲ့ကိုယ်ယုံကြည်မှုကိုကာကွယ်တဲ့နေရာမှာသူတို့ဘာကိုထိခိုက်ဖို့တော့မလိုဘူးလေအဲ့တော့အပြန်အလှန်စူးစီးညီညွတ်ပြီးတော့နော်တယောက်ကိုတယောက်အပြန်အလှန်လေးစားတဲ့နော်ဒီခုဒီမှာဆိုရင်တကယ်တော့ခုနကဦးစင်းပြောတဲ့စနစ်ပဲဗျ Constitution ကြီးတကယ်ဟိုခိုင်မာတဲ့ဥပဒေသားကြီးကိုအားလုံးကဘာသာပေါင်းစုံလူမျိုးပေါင်းစုံတိုင်းသားအားလုံးနိုင်ငံသားအားလုံးကအခုအမေရိကန်နိုင်ငံကြီးဆိုရင်နိုင်ငံသားအားလုံးကဒီ state တွေမှာလဲ state law ရှိတယ်မလားဟလာနိုင်ငံဆိုနိုင်ငံ law ရှိတယ်နိုင်ငံ law ကိုလဲ state တွေကလေးစားတယ် state law ကိုလဲ state တိုင်းမှာလေးစားတယ်နောက်တစ်ခါဒီနိုင်ငံသားအားလုံးကနိုင်ငံဥပဒေကြီးကိုလေးစားထားတယ်လေးစားအလေးထားတဲ့လူများတယ်ပေါ့ဗျာเนาะဟို ချွေရင်းသူကတော့ရှိတာပဲဘယ်နေရာဖြစ်ဖြစ်တဲ့ရှောက်ပြောရင်မကုန်နိုင်ဘူးပေါ့ဒါပေမဲ့အလေးထားတဲ့လူများလို့ဒီနိုင်ငံကြီးအောင်မြင်နေတယ်ငြိမ်းချမ်းနေတယ်နော်ညီညွတ်နေတယ်နော်အဲ့တော့အခုလည်းမြန်မာနိုင်ငံအတွက်အထူးလိုအပ်တာမြန်မာနိုင်ငံကြီးလူမျိုးပေါင်းစုံနော်ဘာသာပေါင်းစုံရှိနေတဲ့နေရာဘယ်ဘာသာမရှိရဘူးလို့ဆိုပိုင်ခွင့်မရှိဘူးဆိုရန်လည်းမသိဘူးနော်အဲ့တော့အားလုံးဒီဘာသာအောင်စုံလူမျိုးပေါင်းစုံပါဝင်ပြီးတော့နော်အားလုံးညီညွတ်တဲ့အခွင့်အရေးနဲ့နော်ဟိုဒီစစ်မှန်တဲ့လမ်းစဉ်တစ်ခုအားလုံးယုံယုံကြည်ကြည်လေးလေးဆဆတန်ဖိုးထားပြီးသွားဖို့လိုပါတယ
်ကျေးဇူးပါဗျာပြီးတော့ညီကုန်းကျုပ်အနေနဲ့ဆရာတော်ကိုရှောက်ထားမေးမြန်းချင်တာကအခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ရင်ကမ္ဘာပေါ်မှာအပြင်းထန်ဆုံးဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလက်ရှိအခြေအနေမှာကမ္ဘာပေါ်မှာအဝေးပန်းခံရဆုံးဖြစ်နေတဲ့ကိစ္စရခိုင်ပြည်နယ်ကိစ္စပါဗျာဟုတ်ဒိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့တိုက်ပွဲတွေဖြစ်တာလူကြုံရေးဖြစ်တာဒီဘိုင်းအစားပြီးတော့ကလူသားပေါ့ဗျာရခိုင်ပြည်နယ်မှာဘေးဒုက္ခကြတဲ့လူသားတွေထွက်ပြေးသွားရတဲ့သူတွေကိုယ်ကိုယ်အိမ်နဲ့မနေနိုင်ကြတဲ့သူတွေများကြီးရှိထားပါတယ်ဆိုတော့ဒီလူတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတွေဘလို့နားလေသင့်တယ်ဘလို့သဘောထားသင့်တယ်ဆိုတာလေးများဆရာတော်မင်ကြားပေးလို့ရပါမလားဗျာ
မြန်မာနိုင်ငံသူနိုင်ငံသားအားလုံးအနေနဲ့ကတော့ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အားလုံးကိုနော်ကရုဏာတရားကရုဏာဆိုတဲ့သဘောကကို့ထက်နိုင်ကြသူဆင်းရဲသူပင်ပန်းသူတွေအပေါ်မှာနော်ဟိုကဲတင်လိုတဲ့စိတ်၊ကူညီလိုတဲ့စိတ်၊ဆောင်းလျှောက်လိုတဲ့စိတ်နဲ့နော်ဝိုင်းဝန်းပြီးကူညီဖေးမကြဖို့လိုပါတယ်။အဲ့တော့ဒီနေရာမှာဦးဇင်းတို့ဒုက္ခရောက်နေကြတဲ့ပုံစံတွေစစ်ဆိုတာတော့ဘယ်စစ်မှမကောင်းပါဘူး။နော်ဘယ်လိုစစ်မျိုးမှမရှိတဲ့မှာ။အခုမြန်မာနိုင်ငံမှာရှိနေတဲ့အနေအထားတွေကလည်းမဖြစ်သင့်တဲ့အနေအထားတွေမှာဖြစ်ပေါ်နေတယ်။အဲ့တော့ဦးဇင်းကတော့အားလုံးကိုမြစ်တမ်းရက်ခံပြီးပြောချင်တာကနော်စုစုစည်းစည်းညီညီညွတ်ညွတ်နဲ့အခုတိုင်းပြည်ကြီးမှာနော်အဖက်ဖက်ကလိုအပ်ချက်တွေနဲ့ဖြစ်နေပါတယ်ချွေရင်းချက်တွေပျက်စီးမှုတွေနဲ့ရှိနေတယ်နိုင်ငံရဲ့ CEO တွေလည်းမလုံဘူးနောက်နိုင်ငံသားအချင်းချင်းမှာလည်းညီညွတ်မှုကင်းနေတယ်နောက်ပြီးတော့ဟိုဘယ်လိုပြောမလဲတဘာဝဘေးရန်အန္တရာယ်ဆိုတော့ environment ကြီးတစ်ခုလုံးပျက်စီးနေတာပေါ့ဗျာ environment ကိုတန်ဖိုးထားပြီးတော့လူသားအရင်းမြစ်တွေအားလုံးအချင်းချင်းနော်ညီညွတ်ရိုင်းပင်းကြပြီးတော့တယောက်နဲ့တယောက်ကူညီကြပြီးတော့နော်ဟိုငိမ့်ချမ်းတဲ့တာယာဝါပြောတဲ့လူပေါင်းသစ်တစ်ခုကိုတိဆောက်ကြဖို့အတွက်နော်မေတ္တာတရားတွေကရုဏာတရားတွေနဲ့နော်စစ်မှန်တဲ့လမ်းစဉ်တစ်ခုကိုအရင်ဦးဆုံးနော်တိဆောက်ကြရအောင်အားလုံးယုံကြည်တဲ့ယုံကြည်တဲ့အားလုံးလိုက်နာမဲ့နဲ့လေးစားနိုင်တဲ့နော်လမ်းစဉ်တစ်ခုကိုရွေးချယ်တိဆောက်ပြီးတော့နိုင်ငံကိုစနစ်တကျတည်ထောင်ပါမယ်ဦးစင်းတို့နိုင်ငံကြီးอ่ะကွာနော်ဟိုခုချိန်ဒီစာလုံးကြီးမစရသေးတဲ့နိုင်ငံလို့ဦးဇင်းကတော့မြင်ပါတယ်ခုချိန်ဒီပြိပခါတွေကြားထဲမှာပဲတန်တရားလည်နေတုံးပါအဲ့တော့ပြိပခါဖြစ်ရခြင်းကလည်းခုနငါတော်ကောနေကြပေါ့လို့ပေါ့နော်အဲ့တော့ကိုအတ္တတွေကိုရှည်တမ်းမတင်ကြပဲနဲ့ဒီတိုင်းပြည်ကြီးနဲ့ဒီနိုင်ငံနဲ့ဒီနိုင်ငံသားအားလုံးဆိုတဲ့စိတ်ကလေးတွေအားလုံးမွေးပြီးတော့ငါတို့တွေအားလုံးတညီတညွတ်ထဲငြိမ့်ငြိမ့်ချမ်းချမ်းချမ်းချမ်းသာသာနေနိုင်ဖို့နော်အားလုံးစိတ်ကလေးတွေမွေးမြူကြပြီ၊ကူညီကြပါ၊ရိုင်းပင်းကြပါ၊စောင့်ရှောက်ကြပါ။နောက်ပြီးတော့နော်အပြန်လန်းနော်မေတ္တာထားကြပါလို့ဦးဇင်းတော်ဒါလေးပဲပြောချင်တာ
။ဒီမှာဗျာအခုလိုမျိုးခုနတရားရှင်းထားပြီးတော့ယေရှုမင်ကြားပြီးတာပြီးတော့ယေရှုအများကြီးတင်ပါတယ်ဗျာ။ဘီယူရဲ့မိသားစုကူစားပါဗျာ။ကျွန်တော်ဗျာတို့ပြီးတော့ဒီပဲခိုက်ပါတယ်ဗျာ
။ကဲဘီယူရဲ့မိသားစုများနဲ့အမေရိကန်နိုင်ငံသားများနိုင်ငံသူနိုင်ငံသားအားလုံးကိုနော်ဦးဇင်းတို့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုဘေးရန်အားလုံးကင်းရှင်းကြပြီးတော့ငြိမ်းအေးချမ်းသာတဲ့နော်ဘဝလမ်းစဉ်ကိုအားလုံးရွေးချယ်လျှောက်လှမ်းနိုင်ကြပါစေလို့ဦးဇင်းကဆန္ဒပြုပါတယ
်။ဒီရက်စနေပြည
်ကိုကြော်ကြော်သိန်းဆွေးနွေးတင်ဆက်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာ15ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line တို့မီတာ2531နဲ့52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဥညာပိုင်းမှာဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်း30ချက်မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဥစီသူအောင်မြင့်အစီအစဉ်တင်ဆက်တဲ့ပြည်တွင်း30သတင်း30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မန်အင်ဂျင်နိုင်ကအခုဒီတင်ဆက်ပေးထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကပြည်တွင်းမှာပုဂ္ဂလိကဗန်တချို့ပြိုလဲတော့မယ်ဆိုပြီးလုပ်ငန်းရှင်တချို့နဲ့ပြည်သူတချို့ကအငွေတွေပြန်ထုတ်ခဲ့တဲ့ငွေတွေနဲ့ရွှေဝယ်ဒေါ်လာဝယ်တာကြောင့်ရွှေဈေးဒေါ်လာဈေးတွေမကြုံဘူးအောင်မြင့်တက်သွားတယ်ဆိုတဲ့သတင်းတွေဖြစ်ပေါ်ခဲ့ပါတယ်လက်တွေ့အဖြစ်လဲပုဂ္ဂလိကဗန်တချို့မှာအငွေပြန်ထုတ်သူတွေရှိခဲ့တယ်လို့ရွှေဈေးဒေါ်လာဈေးစံချိန်တင်မြင့်တက်တာမျိုးလဲဖြစ်ခဲ့ပါတယ်ရွှေဈေးဟာသမိုင်းတခြားအမြင့်ဆုံးအဖြစ်တစ်ကြက်သားကြက်73သိန်းကျော်ဈေးပေါက်ခဲ့တာပါကောလာဟလတွေထွက်ခဲ့သလိုတကယ်ပဲပုဂ္ဂလိကဗန်တချို့ပြိုလဲနိုင်တယ်ဗန်တွေကနေငွေထုတ်ပြီးဝယ်ယူမှုများခဲ့လို့ရွှေဈေးဒေါ်လာဈေးမြင့်တက်သွားရတယ်ဆိုတာကရောအဖြစ်မှန်ပဲလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကူရပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ဗန်ကိစ္စကောလာဟလဖြစ်ပေါ်စေတာကတော့ပြည်ခဲ့တဲ့ဩဂုတ်လ22ရက်နေ့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်များအတင်းဖွဲ့စည်းတဲ့နေ့ကစတာပါ။အဲ့ဒီနေ့မှာနိုင်ကအဖြစ်တာဝန်ယူမဲ့ဈေးကဘာကုမ္ပဏီပိုင်ရှင်ဦးခင်ရွှေက2019စက်တင်ဘာလကုန်နာနဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့ချေးယူထားတဲ့ငွေတွေပြန်ဆက်ဖို့ဗန်တွေကနေအကြောင်းကြားထားကြောင်းသူတို့အနေနဲ့စီးပွားရေးလုပ်ငန်းအဆင်မပြေကြကြောင်းပြန်မဆက်နိုင်ရင်လေဗန်တွေရဲ့တရားစွဲဆိုတာကိုခံရမှာဖြစ်ကြောင်းအဲ့ဒီလိုအခြေအနေကြုံရရင်လုပ်ငန်းတွေအခက်အခဲအကျက်အတဲတွေ့ပြီးပြိုလဲသွားနိုင်ကြောင်းသူတို့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့လုပ်ငန်းတွေသာပြိုလဲကုန်ရင်ဆက်ဆက်တဲ့လုပ်ငန်းတွေအပါအဝင်အောက်ခြေအလုပ်သမားတွေအထိပါထိခိုက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နောက်9ရက်အကြာဩဂုတ်လ28ရက်နေ့မှာတော့လွတ်တော်ရင်မေးမြန်းမှုနဲ့ပတ်သက်ပြီးဗဟိုဗန်ဒုဥက္ကဋ္ဌဦးစိုးသိန်းကပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေ NPL Non Performing Loan တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။သူပြောဆိုချက်အရစီးပွားရေးလုပ်ငန်းရှင်တချို့ဟာဘဏ်တွေကနေငွေတွေချေးယူထားပြီးအဲ့ဒီအချိန်ကစဒီကနေ့အချိန်ထိအတိုးရောအရင်းပါလုံးဝမဆက်တဲ့ငွေကြေးအမြောက်များရှိနေတဲ့အကြောင်းအဲ့ဒီချင်းငွေတွေနဲ့ပတ်သက်ပြီးငွေချေးထားတဲ့လုပ်ငန်းရှင်တွေနဲ့အချိန်အများကြီးယူပြီးအပေးယူလို့ညှိနှိုင်းခဲ့ကြောင်းအခုနောက်ဆုံးအဲ့ဒီလိုငွေချေးပြီးအတိုးရောအရင်းမှမဆက်သူတွေကိုဗန်တွေဘက်ကအလျှော့ပေးဆောင်ရွက်ဖို့မရှိတော့တဲ့အကြောင်းဖြေကြားခဲ့ပါတယ်။ဗဟိုဗန်ဒုဥက္ကဋ္ဌဦးစိုးသိန်းရဲ့အဲ့ဒီပြောစကားဟာချင်းငွေယူပြီးအတိုးလည်းမပေးပြန်လည်းမဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေကြားအတော်လေးကြက်ရိုက်သွားပါတယ်။နောက်ပိုင်းတော့ဗဟိုဗန်ဟာဒုက္ခရာဦးစိုးသိန်းရဲ့လွတ်တော်တွင်ပြောဆိုချက်ဟာဗဟိုဗန်ရဲ့သဘောထားအပြည့်အဝမဟုတ်တဲ့အကြောင်းချင်းငွေပြန်မဆက်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ဆက်ပြီးညှိနှိုင်းသွားမယ်အကြောင်းကြေညာခဲ့ပါတယ်
။ဗဟိုဗန်ကအဲ့လိုကြေညာချက်ထုတ်လိုက်မှစီးပွားရေးလုပ်ငန်းရှင်ကြီးတွေဗန်ချင်းငွေပြန်မဆက်နိုင်တဲ့ပြဿနာအတည်ပြုသလိုဖြစ်သွားပြီးပုဂ္ဂလိကဗန်တချို့ကနေပြည်သူတချို့ငွေထုတ်ယူမှုစဖြစ်လာတာပါ။ဒီပြဿနာအတွက်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကောလာဟလတွေကိုမယုံကြည်ဖို့ပြောဆိုခဲ့တယ်လို့ဗိုလ်ဗန်ဘက်ကလည်းဗန်မာငွေအပ်ထားသူတွေကိုစိတ်မပူဖို့ထုတ်ယူမယ်ဆိုရင်ကျပ်ငွေထရီလီယံနဲ့ချီပြီးပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းဗန်တွေကနေငွေထုတ်ယူမှုပြန်လျော့သွားပြီးပြဿနာပြီးဆုံးသွားပါတယ်။တိုက်ဆိုင်တယ်လို့ပဲပြောရမလား။ဗန်တွေအဲ့လိုသတင်းထွက်ပြီးပြည်သူတွေငွေထုတ်ယူနေခြင်းတချို့စုဆောင်မှုအတွက်ရွှေကိုတန်းစီဝယ်နေခြင်းနိုင်ငံတကာပေါက်ဈေးမှာလည်းရွှေဈေးဟာအမြင့်ဆုံးကိုရောက်ခဲ့ပါတယ်။ဩဂုတ်လ9ရက်နေ့မှာနိုင်ငံတကာပေါက်ဈေးရွှေတောင်ဈာဒေါ်လာ1500ကနေစက်တင်ဘာလ4ရက်နေ့မှာတော့တောင်ဈာ1550ကျော်အထိတက်သွားပါတယ်။ဖြစ်ရှင်တော့ဒေါ်လာဈေးကလည်းစက်တင်ဘာ9ရက်နဲ့6ရက်နေ့တွေမှာဒေါ်လာ1545ကျပ်ကနေ1565ကျပ်ရောက်သည့်အထိမတီးမငြိမ်မြင့်တက်တာနဲ့သွားကျုံပါတယ်။
အကျုံးဆက်ကတော့ရွှေစည်းဟာမကျုံးစဘူးတကြက်သားကျက်73သိန်းအထက်ရောက်သွားစေခဲ့ပါတယ်နိုင်ငံတကာဈေးကွက်မှာရွှေစည်းတအောင်စဒေါ်လာ50လောက်ပြန်ကျသွားပြီးတီရင်းမှာလည်းဒေါ်လာဈေးတဒေါ်လာကျက်1530ဝန်းကျင်ပြန်ရောက်သွားတဲ့နောက်တနည်းမှာတော့မြမရွှေစည်းဟာတကြက်သားကျက်72သိန်း4000အောက်အထိထိုးဆင်းသွားခဲ့တာတွေ့ရပါတယ်တကယ်တော့မြန်မာနိုင်ငံကရွှေစည်းဆိုတာဟာနိုင်ငံတကာဈေးကွက်ကရွှေစည်းနဲ့ဒေါ်လာစည်းအတက်အကျကိုလိုက်ပြီးပြောင်းလဲနေတာမျိုးပါတစုံတစ်ယောက်ကဖန်တီးနေတာမျိုးတော့မဟုတ်ပါဘူးနိုင်ငံတကာရွှေပေါင်စည်းမြင့်ရင်ဒေါ်လာစည်းတက်ရင်ပြည်ရင်းရွှေစည်းတက်မှာဖြစ်ပြီးနိုင်ငံတကာဈေးကြရင်ဒေါ်လာဈေးကလည်းနှိမ့်နေရင်ပြည်ရင်းရွှေစည်းကျမယ်ဆိုတဲ့အနေအထားမျိုးပါတကယ်လို့ပြည်ရင်းရွှေစည်းနှုန်းဟာနိုင်ငံတကာပေါက်ဈေးနဲ့တွက်လို့မြင့်နေရင်ပြည်ပကနေမြန်မာနိုင်ငံတည်းရွှေသင်းတဲ့ကုန်တွေရိအစင်နဲ့ရှိနေပါတယ်အထူးသဖြင့်တရုတ်နဲ့ထိုင်းကပါအလားတူပြည်ရင်းမှာဈေးနှိမ့်ကျနေရင်ပြည်ပကိုထုတ်သွားမဲ့ကုန်တွေတွေကလည်းအမြဲပဲရှိနေပါတယ်အထူးသဖြင့်မြမရွှေတွေဟာရွှေတင်သွင်းခွင့်ပိတ်ထားတဲ့အိန္ဒိယဘက်ကိုမှောင်ခိုလန်းအမျိုးမျိုးကနေသွင်းကြပါတယ်အတိတ်ဘယ်ကတော့ပြည်ရင်းရွှေစည်းကဟာနိုင်ငံတကာရွှေစည်းကကဈေးနှုန်းအတိုင်းမတိမ်မငြိမ်းရှိနေတာမျိုးဖြစ်ပါတယ်ထစ်ချင်တော့အခုရွှေစည်းခုန်တက်တဲ့ဆိုတဲ့စတင်ဘာလဇန်ဟာရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးမူဆယ်ကားလမ်းမှာတိုက်ပွဲတွေဖြစ်နေပြီးကုန်သွယ်ရေးလမ်းကြောင်းပိတ်နေခြင်းနဲ့တိုက်ဆိုင်နေပြီးတရုတ်ဘက်ကရွှေတွေမသွင်းနိုင်ပါဘူးတခြားတစ်ဖက်မှာလည်းမိုးရင်းဖြစ်တဲ့အတွက်မြမရွှေရင်းတွေကနေရွှေအထွက်နည်းနေခြင်းနဲ့ပါတိုက်ဆိုင်သွားတော့ကြည်ရင်းမှာရွှေနေပြီးနိုင်ငံတကာပေါက်ဈေးထက်ဈေးနည်းနည်းပိုများသွားတာမျိုးဖြစ်ပါတယ်ဒေါ်လာဈေးကတော့အစိုးရဘတ်ဂျက်ကုန်သွယ်မှုလုံငွေပုံငွေတွေနဲ့ဆက်ဆက်တာကြောင့်အခုပြဿနာနဲ့တိတ်ပြီးမပတ်သက်ပါဘူး
တကယ်တော့လက်ရှိပုဂ္ဂလိကဘဏ်တွေကြုံနေရတဲ့ပြဿနာဆိုတာဟာအရင်စစ်ဆိုးရခက်ကလေးကသတိတဲလာတာပါဆေးအနာရှင်တွေဟာသူတို့နဲ့နီးစပ်တဲ့လုပ်ငန်းရှင်ကြီးတွေကိုလက်ညှိုးထိုးပြီးဘဏ်လုပ်ငန်းလုခွင့်ပေးခဲ့တယ်လို့ဘဏ်လုံထုံလုံနီးစီမင်းစည်းကမ်းတွေကိုဂရုမစိုက်ပဲဘသူကိုတော့ဘဏ်လုပ်ငန်းအတွက်ဘလောက်ငွေချေးပေးလိုက်ပါဆိုသည်အထိအမိတ်ပေးဆွတ်ဖက်ခဲ့တာပါအဲ့ဒီချိန်ကလေးကရှိလာတဲ့ပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေပြဿနာ NLD ဆိုရလက်ထက်2018ခုနှစ်ရောက်မှစနစ်တကျဖြစ်အောင်စပြီးကင်တွယ်လာတာဖြစ်ပါတယ်မြမငွေကြေးစနစ်တည်ငြိမ်မှုပုဂ္ဂလိကဘဏ်တွေအနေနဲ့လည်းနိုင်ငံတကာအဆင့်တန်းမီပြီးဈေးကွက်စီးပွားရေးနဲ့သဟဇာတဖြစ်ဖို့ဆိုရင်ပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေ non performing loan ပြဿနာအပါအဝင်အခြားပြဿနာတွေကိုဘဏ်လုံထုံလုံးဤဒါမှမဟုတ်ရင်ဥပဒေကြောင်းအရဖြေရှင်းဖို့လိုအပ်နေကြောင်းပါ
ပြည်တွင်းသတင်း30ချက်အစီအစဉ်ကိုဦးစီသူအောင်မြင့်ကမိုင်းညနိုင်နဲ့အတူတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တရင်းနေနေညာတိုင်းတင်ဆက်ပေးနေကြမြန်မာပြည်မှာပေးစာများအစီအစဉ်ကိုတင်ဆက်ပေးမှာပါမိုင်းအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
VOE ရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့ VOE သောရရှင်နဲ့ကျမတို့စီကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတူလေးတွေအမှတ်ချက်လေးတွေကိုဖော်ပြပေးခြင်းပါရဲ့။သောရရှင်မောင်ထူးက Messenger ကိုအသုံးပြုပြီးတော့ရေးလာတာမှာတော့မင်္ဂလာပေါင်းနဲ့ပြည့်ဝပြီးတော့မြန်မာနိုင်ငံထောက်ရအေဂျင့်တာယာပါစီ VOA သတင်းဌာနကိုလည်းအထူးကျေးဇူးတင်ပါတယ်မင်္ဂလာရှိတဲ့ဆုတောင်းဖြစ်ပါရဲ့ဆောဟန်တီပေါ်ဆိုတဲ့သတင်းရှင်ကတော့မင်္ဂလာပါ VOA ခင်ဗျာထောက်ရရက်တင်နိုင်ပါစီအမြဲတမ်းနားထောင်ဖြစ်ပါရဲ့တဲ့အနှစ်30လောက်အားပေးလာခဲ့ပါပြီအခုထက်ထိပါပဲရေဒီယိုပိုင်းကိုအင်တာနက်ကနေနားထောင်ကျင်တာဒါမဲ့ရှာမတွေ့ပါဘူးလမ်းညွန်ပေးပါဦးတဲ့ဟုတ်ကဲ့ပါအင်တာနက်ဆိုတဲ့နေရာမှာဒီကွန်ပျူတာအင်တာနက်ကိုအသုံးပြုပြီးတော့လားဒါမှမဟုတ် Facebook ကနေပြီးတော့နားထောင်ကြည့်တာလားဆိုတာနှစ်မျိုးရှိပါတယ်เนาะအင်တာနက်ပေါ်ကနားထောင်ကြည့်နေဆိုတော့ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bambis.voanews.com ဆိုတဲ့လိပ်စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့အိမ်မှာနားထောင်ရန်ဆိုပြီးတော့ပင်မစာမျက်နှာမှာတွေ့နိုင်ပါတယ်ဒါမှမဟုတ်လေတယ်လီဖုန်းနဲ့ကနားထောင်မယ်ဆိုရင်ကျမတို့ VOA မြန်မာပိုင်းရဲ့ application ကို download လုပ်ရပါတယ်အဲဒီကနေနားဆင်နိုင်ပါတယ်ရှင် ဒါမှမဟုတ်အများနားဆင်နေကြသလိုလွယ်လွယ်ကူကူ Facebook စာမျက်နှာကနားထောင်ခြင်းနဲ့ဆွေးနွေးကျမတို့ရဲ့ VOA မြန်မာပိုင်း Facebook စာမျက်နှာကိုတွားပါ VOA Burmese News ဆိုပြီးတွားလိုက်တာနဲ့ကျမတို့ဒီ Radio ရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်တွေမှာ Facebook စာမျက်နှာပေါ်မှာကျမတို့ရဲ့အစီအစဉ်တွေလာပါလိမ့်မယ်အဲ့ကနေပြီးဓာတ်ရိုက်နားထောင်လို့ရပါတယ်အစီအစဉ်ဟောင်းတွေကိုလည်း Internet ပေါ်ကပဲဖြစ်ဖြစ်ဒီကနFacebook ကိုအသုံးပြုပြီးတော့ telephone ကနေပြီးတော့ပဲဖြစ်ဖြစ်အဟောင်းတွေကိုလည်းပြန်ပြီးတော့နားဆင်နိုင်ပါတယ် Facebook ပေါ်ကကျမတို့ရဲ့စာမျက်နှာလေးကိုရှာကြည့်လိုက်ပါတော့ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ဝေယံဖြိုးဆိုတဲ့သွားရှင်စာတူတွေလေးနဲ့ရေးပြီးမေးလာတာမှာတော့ VOA သတင်းတွေကိုတရားဝင်ယူတင်ခြင်းရင်ဘယ်လိုလုပ်ဆောင်ရမလဲတဲ့ဟုတ်ကဲ့ပါတင်လို့ရပါတယ်ကိုဝေယံဖြိုးကြီးကျမတို့ VOA သတင်းဌာနကဖော်ပြပေးတဲ့သတင်းဆိုရင်အဲ့ဒါကိုဟိုကိုစာမျက်နှာပေါ်မှာ share လိုက်ပါပြီးသွားရင်ကျမတို့ VOA မြန်မာသတင်းဌာနရဲ့အမှတ်တရစိတ်ဒါမှမဟုတ်လဲ VOA မြန်မာပိုင်းသတင်းဆိုတာဖော်ပြပေးရင်ရပါပြီအဆင်ပြေပါတယ်နော်ကျေးဇူးတင်ပါတယ်မနက်ခင်းကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ VOA ကိုစာရေးလာကြတာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထင်ကစာတချို့ကိုအခုပြောပြပေးချင်ပါတယ်။ချစ်ရပါတော့ VOA ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါခင်ဗျာ။ကျွန်တော်ကိုပိုင်အမြင်လေးရင်ဖွင့်ပေးရစီလို့ပြောလာတဲ့တော်ရရှင်ကတော့စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာက VOA ကိုအမြင်နဲ့စာရေးလေးရှိတဲ့ကျော်မိုးနိုင်ခေါ်မိုးမိုးအဝေးရောက်မိုးမိုးဖြစ်ပါ၏။သူကနိုင်ငံတကာနဲ့မြန်မာနိုင်ငံအခုဖြစ်နေတဲ့ကိစ္စရပ်တစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။2019မေလပိုင်းကဒေါ်ဆန်းစုကြည်ကိုအနောက်နိုင်ငံကပီးရခဲ့တဲ့ Freedom စုကိုအပြီးပြန်ရောက်သိမ်းဖို့ဆွေးနွေးခဲ့ကြပါတယ်။အခုတပန်ဆွေးနွေးလို့ရတဲ့ရလက်ကခဏရပ်ဆိုင်းဖို့အပြေရခဲ့တယ်။အနောက်နိုင်ငံဟာနိုင်ငံတကာရေးရာတွေကိုဆွတ်ဖက်ပြားပေးကလေးချင်းစိတ်ဆိုးငါအုပ်ဖို့ပြန်ပေးဆိုသလိုလူရင်စုချင်းမြင်လိုက်မလူရင်စုတွေကိုတခုချင်းပြန်သိမ်းလိုက်နဲ့စုပေးလိုက်တဲ့နိုင်ငံကြီးရဲ့ဂုဏ်သိက္ခာတွေမရှိတော့ဘူးလား။စုပေးခံရလို့ပေးလိုက်တဲ့နိုင်ငံကိုမျက်နှာချိုသွေးနေဘူးမဟုတ်ပါစုပြန်လဲရုပ်သိမ်းခံရလို့မကျေနပ်စရာလည်းဖြစ်စရာမလိုပါဘူးစုတွေကိုအကုန်ပြန်ရုပ်သိမ်းလို့ရပါတယ်စုတွေရဖို့လည်းမတောင်းခဲ့ပါဘူးစုနောက်ကိုလိုက်တာမဟုတ်ပဲစုတွေကသာစုနောက်ကိုလိုက်ခဲ့တာပါ VOA ဝိုင်းတော်သားများကိုထိခိုက်လို့ရမဟုတ်ပါကျွန်တော်အမြင်လေးပါဝိုင်းတော်သူသားများကဘာကြီးအတွက်အလှပန်းလေးတွေအမြဲလန်းဆန်းကြပါစေ
ပေးပြီးတော့မှပြန်တောင်းတာဟာကလေးချင်းစိတ်ဆိုးလို့ငါအိုးဘုတ်ပြန်ပေးဆိုလို့ဖြစ်နေပါတယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုထုတ်ဖော်ပြီးရေးလာခဲ့တာဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်တစ်ယောက်ကတော့မေကွန်းထုတ်လာတာပါရည်ရဆိုတဲ့တော်ရရှင်မှာ Facebook ကပဲရေးလာတာဖြစ်ပါတယ်သူက
အရသာဆိုးရတက်လာကမှကျွန်တော်တို့လက်လုံလက်စားတွေစီးပွားရေးအဆင်မပြေတာဘာကြောင့်ပါလဲသူ့ကိုမဲပေးခဲ့တဲ့သူတွေထဲမှာစိုက်ကားသမားလမ်းပေးဆေးတဲ့တွေအများကြီးပါခဲ့ပါတယ်အခုဒုက္ခရောက်နေတာလဲလက်လုံလက်စားစိုက်ကားသမားနဲ့လမ်းပေးဆေးတဲ့တွေပါဗျာမြန်မာနိုင်ငံဟာဒေါ်စုအစိုးရလက်ထက်မှာစီးပွားရေးတိုးတက်လာတယ်ဆိုတာလက်မခံနိုင်ပါဘူးဗျာ။သတင်းမီဒီယာသမားတွေအနေနဲ့ဆင်းရဲသားရက်ွက်တွေရဲ့သတင်းကိုဖော်ပြသင့်တယ်လို့ထင်ပါတယ် VOA ရေ
။ဟုတ်ကဲ့ပါ။သူကသတင်းမီဒီယာသမားတွေအနေနဲ့ဒီနွမ်းပါတဲ့သူတွေရဲ့သတင်းတွေလည်းဖော်ပြပေးပါဆိုလို့ဟုတ်ကဲ့။သတင်းမီဒီယာဆိုတဲ့နေရာမှာလည်းသတင်းဌာနမျိုးစုံရှိတာမလို့ကျွန်မကတော့ VOA ဒီမြန်မာဌာနကိုပဲကိုစားပြုပြီးပြောလို့ရပါမယ်။ကျွန်တော် VOA မြန်မာဌာနကဒီဆင်းရဲချမ်းသာမျိုးတွေလက်ရှိဖြစ်နေတဲ့သတင်းတွေကိုသတင်းတင်တက်တယ်လို့အရေးကြီးရင်အရေးကြီးတယ်လို့ကျမတို့ရတဲ့အချိန်ပိုင်းအတွင်းမှာနောက်ဆုံးရထိတ်တန့်ရောက်သတင်းတွေထိတ်တန့်ရောက်နိုင်ငံတကာသတင်းတွေမြန်မာသတင်းတွေနဲ့ကဏ္ဍမျိုးစုံကသတင်းတွေကိုဖော်ပြပေးနေတာဖြစ်ပါတယ်ရှင်။ဒါတော့ဟိုချမ်းသာဆင်းရဲမရွေးသတင်းဖြစ်ရင်ဖြစ်တယ်လို့မျိုးဖော်ပြပေးနေတယ်ဆိုတာအသိပေးချင်ပါတယ်နော်။လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာအရေးကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ဆွေးနွေးတင်ပြလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။တော်ရရှင်တကုံမျိုးတကဥလာထွန်းဖြစ်ပါတယ်သူကရောဘတ်မူဂါဘီအကြောင်းဆွေးနွေးတင်ဆက်ပေးတာအရင်ကောက်ပါတယ်ရောဘတ်မူဂါဘီဆိုတာတလောကပဲကွယ်လွန်သွားတဲ့ဇင်ဘာဝေးတမရဟောင်းဖြစ်ပါတယ်သူကဒီအစီအစဉ်ကိုသဘောကျလို့သူ့ရဲ့ Facebook မှာလည်း share လုပ်ထားပါတယ်ကျွန်တော် Facebook မှာတီးတန်လဲကောက်နှုတ်ချက်လုပ်ပြီးတော့တင်ပါသေးတယ်ဆိုပြီးတော့သူဒီမြန်မာနိုင်ငံကအခြေအနေနေနဲ့ဒီဇင်ဘာဝေးနိုင်ငံကအဖြစ်ပြက်ကိုနှိုင်းယှဉ်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြလာပါတယ်တော်ရရှင်နေနဲ့ဝေမျှပေးခြင်းပါတယ်
ရောဘတ်မူဂါဘီအကြောင်းသုံးသက်ချက်ကအရန်ကိုကောင်းပါတယ်အယုတ်မျက်နှာပန်းမျက်နှာလို့ပြောရမလားပါပဲတမိုင်းတဲ့ကလူဆိုးကြီးတွေလို့ပြောရင်လည်းမမှားဘူးထင်ပါတယ်ဖိလစ်ပိုင်ကဖာရီနဲမာကုစ်လိုမျိုးလဲခက်ဆင်စင်တူလို့ပါပဲအဲဗမာကဘုံနေဝင်းနဲ့တော့မတူလောက်ဘူးထင်ပါရဲ့ဘုံနေဝင်းဆီယာနာတိုင်းငယ်စင်ကတကယ်တော့သူတို့ဝါရဖြန့်ခဲ့တယ်လို့တိုင်းပြည်ကြောက်တဲ့ကြဖို့လက်တလုံးလို့ဆိုတာလုံးဝကိုမဟုတ်တဲ့အကြောင်းပြချက်ဆိုတာတမိုင်းကထင်ထင်ရှားရှားပြခဲ့ပါပြီဆီယာနာတိုင်းမူကြီးနဲ့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်သိမ်းခဲ့တာ အဆိုးဝါးဆုံးဖြစ်ပြီးဆီယနာရှင်စနစ်ကနေနောက်ပြန်မလည်နိုင်အောင်အသေးချာလုပ်ခဲ့တာကိုတမိုင်းကတက်တည်ပြခဲ့တာထင်ရှားပါငင်းလို့မရအောင်အထင်ရှားဆုံးတက်တည်ကတော့ဗိုလ်ချုပ်ကြီးနေဝင်ကိုတိုင်းပြည်အာဏာသုံးရစလုံးကိုအနှင်းညောင်းအာဏာသိမ်းစစ်ကောင်စီကကြီးညာချက်ထုတ်ပြန်ပြီးဆီယနာရှင်စနစ်ကိုအုံမြစ်ချခဲ့တာကထင်ရှားပါအာဏာသိမ်းခဲ့ပြီးကြာလာတော့မှအနာရှင်ဖြစ်လာတာမဟုတ်ပဲအမျိုးသားရေးအခြေခံပြီးဆင်အနာရှင်စနစ်ကိုတီထောင်ပေးခဲ့တာဖြစ်ပါတယ်ဒါကတော့အင်တာမန်နဲ့နေရာမှာတရားပါရောဘတ်မူဂါဘီတွေမကပါဘူးကမ္ဘာမှာတော်တော်များဖြစ်ခဲ့ဘူးတဲ့ကိစ္စပါမြန်မာနိုင်ငံနမူနာပဲကြည့်မယ်ဆိုရင်ဗိုလ်ချုပ်ကြီးနေဝင်ဟာအာဏာစပ်ပြီးယူခါစားကပြည်သူလူထုတစ်ချို့ကကြိုဆိုကြပါတယ်ထောက်ထားအနေနဲ့ပြောရရင်ဗိုလ်ချုပ်ကြီးနေဝင်ဟာအာဏာစပ်ယူတော့ကအင်တာန်ကောင်းတဲ့စေတနာနဲ့တက်လာတာပါဒါပေမဲ့လူတွေကအာဏာမှာအကြာကြီးတည်မြဲလာပြီဆိုရင်တော့ဖြစ်ဖြစ်ရင်မူပျက်စီးသွားကြတယ်လို့ဗိုလ်ချုပ်ကြီးနေဝင်ရဲ့မိတ်ဆွေတူလည်းဖြစ်တဲ့ရန်ကုန်တက္ကသိုလ်သမိုင်းပါမောက်ကဒေါက်တာကျော်သက်ကပြောပါတယ်ဆိုတော့အဲ့ဒီအတိုင်းပဲဖြစ်တယ်လို့ယူဆပါတယ်ကာကန်ရှင်ရဲ့ပင်ကိုစိတ်ထားနဲ့သူ့ရဲ့သဘာဝနဲ့ရောသက်ဆိုင်မနေနိုင်ဘူးလားရောဘတ်မူဂါဘီအကြောင်းပြောရင်ပေါ်လာတဲ့သမိုင်းချက်လက်တစ်ခုပါပြန်လည်မိကွန်းကပိုစိတ်ဝင်စားစရာကောင်းလို့သမိုင်းထောက်ထားတက်တည်တစ်ခုကိုဖော်ပြလိုက်တာပါ
ဒါကတော့ VOE သောရရှင်နေနိုင်ငံတကာကအဖြစ်ဖြစ်တယ်မြန်မာနိုင်ငံကလူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်လာတဲ့စာတွေကိုဖော်ပြပေးခဲ့တာပါဟုတ်ကဲ့ဦးလာထွန်းကဒီမှာမေးထားတာက VOE သတင်းဆောင်မကို share လုပ်တော့တယ်ကျွန်တော်တင်တဲ့ photo တွေတင်လို့မရပဲね error ဆိုပြီးတော့ပုံတင်လို့မရတာကြာပါပြီ computer picture folder ကပုံတွေတင်လို့မရလို့ကျွန်တော်တင်တဲ့ပုံကိုမင်းနဲ့ပို့လိုက်ပါတယ်ဘလို့လောက်ရမလဲဆိုတာတင်ပြီးရင်တိတ်ကိုကျေးဇူးတင်ဝမ်းသာရမှာပါတယ်ဟုတ်ကဲ့ဥလာတွန်းကိုကျွန်မ messenger ကနေဆက်သွယ်လိုက်ပါမယ်ဥလာတွန်းရဲ့မေးခွန်းကိုကျွန်မတိတ်မရှင်းလို့ပါတင်လို့မရဘူးဆိုတာကျွန်တော်တို့စီကိုပို့လို့မရတာလားဒါမှမဟုတ်ရင်လည်းဒီ Facebook ပေါ်မှာတင်လို့မရတာဆိုတာလားကိုတင်ကျွန်မတိတ်ပြီးတော့မရှင်းပါဘူးဘလို့ဖုန်းမျိုးစားနဲ့လုတ်တယ်လဲဆိုတာလည်းမသိလို့ကျွန်မ messenger ကနေပြန်ပြီးတော့အကြောင်းပြန်ပေးပါမယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရင်နောက်ပိုင်းမှာတေးတောင်းတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးချင်ပါသေးရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ကတော့ data နဲ့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်။ Home Omser ဆိုတဲ့ကလေးမျိုးကသောရရှင်မေတ္တာဒီလက်ဆောင်တောင်းလာတာပါ
။နာမည်စတေမလာ16ရက်နေ့မှာကြာရောက်တော့မဲ့ကျွန်တော်ရဲ့မွေးနေ့အတွက်မွေးနေ့တေးသချင်းလေးတောင်းညင်လို့ပါ။အရင်နှစ်တည်းကထုတ်လွှင့်ပေးခဲ့တဲ့အတွက်လည်းမအေးတနာကျွန်တော်တို့က VOA1.2 1.3အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။မင်းနှမျိုးအာတာကာ2ရဲ့ပထမဦးဆုံးကျောင်းအုပ်ကြီးအငိမ့်သာကျေးဇူးရှင်ဆရာကြီးဦးညံလင်းကွယ်လွန်ရဲ့မိသားစုဝင်တွေဖြစ်ကြတဲ့တောင်တွင်းကြီးမျိုးကဒေါ်ခင်ခင်ဝင်းမတ်ဝင်းမမဒေါ်ဝင်းမြမြဆရာကြီးရဲ့တပည့်သားသမီးများဖြစ်ကြပြီးကျွန်တော်အကြောင်းဒီဘက်တငယ်ချင်းတွေလည်းဖြစ်ကြတဲ့လက်ရှိမင်းတပ်မျိုးအထက်ကတစ်ကျောင်းအုပ်ဆရာကြီးမောင်ရှိန်းဟာကနေဒါရောက်ဆရာဟ ோம் စိန်ယောင်မလေးရှားမှသူနာပြုဆရာမကြီးမတ်ထန်ဝဲမင်းတပ်မျိုးမှဆာရေးဆရာမမတ်ရှိန်းငိန်ရန်ကုန်မှာမဟုံးမှန်ချင်းအပါအဝင်မင်းနှမျိုးအာထာကနှင့်နဲ့အာထာကတစ်မှမျိုးဆက်သစ်ကျောင်းသားကျောင်းသူလူငယ်များ VOA အဖွဲ့သူအဖွဲ့သားအားလုံးနားဆင်နိုင်ဖို့အတွက်အစူရောထူးအိမ်တင်ရဲ့ညီလေးရေဆိုတဲ့တခြင်းကိုတောင်းဆိုခြင်းပါတယ်အရင်နှစ်မွေးနေ့တခြင်းတွေထုတ်လွှင့်ပေးခဲ့တဲ့အတွက်လဲ VOA အဖွဲ့သားအားလုံးကိုအထူးကျေးဇူးတင်ပါတယ်ကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေ
ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ညီလေးရေဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်နော်ထွင်တင်တည်ဆိုထားတာဖြစ်ပါတယ်။ဒေတောင်းနဲ့သောရရှင်ရောတစ်ချစ် VOE သောရရှင်နေအားလုံးရောဒီတေးတောင်းခံရတဲ့သောရရှင်နေရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
ji je ne te shin jin ga kaung so ba ta ba ni a me ti ao twe te te wo ko me le bo ya a ti cha sin sa lu re kaung go ye chu sa ja re kha me a ta sait ko mi pon shou nai ma o ni le ye man na lo po hou da pyo lai chaung ne kwa shin ba jin ye pi wa re a ne te ke go me ti ba
ကြည်တာရဖို့ကောင်းသောရည်ရဲ့ချက်နယ်လူငယ်လေးတယောက်ဖြစ်ပေါ်ကွာလူသားရိုင်းပေါ်မှာချက်တဲ့စိတ်ကလေးသာထွေးရင်တဲ့သိဆိုထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှ နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ယုံကြည်ခြင်းနဲ့သက်ရှင်ခြင်းကတော်ဆုံးပါကဘာမကြီးအားမင်းတယောက်တည်းသက်သက်ဝန်ပိုကလေးဖို့ရအသေးစားစဉ်းစားလူတွေကောင်းကိုရည်ရွယ်ကြိုးစားကြတဲ့အခါမင်းအတားစိတ်ကိုမိပုံရှုံနိုင်မှာအုံကြီးလေးရေမန္တာလုံးပေါ်ဟုတ်တာပြောလိုက်ကြောင်းကွာရှင်တန်ခြင်းရဲ့ပြေဝတဲ့အဲ့အသေးပဲကိုမင်းသိပါအမှန်တရားတွေကပဲအမှရင်တွေကိုတိုက်ခိုက်ကြတဲ့အခါမင်းအတန်းရဲ့ဘဝကိုဆွတ်လွတ်ထားနိုင်မှာယုံကြည်ပါမှန်တရားရိုးသားဆုံးလှုပ်ရှားဒုက္ခနဲ့ရင်ဆိုင်လာရင်မတုံ့လောက်ဘူးလားယုံကြည်ပါမှန်တရားရိုးသားဆုံးလှုပ်ရှားကောင်းဆုံးကိုချာပေးပေးဆန္ဒတို့တဲ့လောကကြီးตายာဖို့ကောင်းသောရဲ့တဲ့နယ်လူငယ်လေးတယောက်ဖြစ်ပေါ်ကွာလူသားတိုင်းအပေါ်မှာချစ်တဲ့စိတ်ကလေးသာ
မိဒနာကျော်စီဇန်တင်ဆက်တဲ့မြန်မာပြည်မှာဗီဇာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့ဒီထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကိုငိမ့်ချန်းကမက်ကင်ပြူရီတဲ့လူတင်ဆက်ပေးထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံကအသက်84နှစ်အရွယ်အဖွားဦးတယောက်ဟာပြီးခဲ့တဲ့ဘက်ကအမွာဘူးကလေးနှစ်ယောက်မွေးဖွားခဲ့ပြီးကျန်းကျန်းမာမာရှိနေပါတယ်။မန်ဂန်ယာမာယာရာမတ်တီဟာနောက်ဆုံးတော့အသက်84နှစ်အရွယ်မှာမှဖန်ပြွန်သရေသားနည်းပညာ IVF နဲ့ကိုယ်ဝန်ဆောင်နိုင်ခဲ့တာပါ။အိန္ဒိယနိုင်ငံအရှေ့တောင်ဘက်အန္ဒရပရာဒေ့ရှ်ပြည်နယ်ကွန်ထရာမြို့ကလေးမှာအမွာဘူးမိန်းကလေးနှစ်ယောက်ကိုဖိုက်ခွဲမွေးနိုင်ခဲ့တာပါ။အသက်82နှစ်ရှိတဲ့သူ့ရဲ့ခင်မွန်းဖြစ်တဲ့သူကလည်းသူ့တို့ကလေးအရန်လူချင်းခဲ့ပြီးအခုမှရတဲ့အတွက်အရန်ပျော်နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်း BBC သတင်းအရကတော့ခင်မွန်းဖြစ်သူဟာနောက်တစ်ရက်မှပဲလေဖြတ်သွားပြီးအခုအချိန်မှစိတ်ယုံတင်ထားရတာပါ။ယာရာမက်တီရဲ့အမေဖြစ်သူကလည်းမိအရန်လူချင်းခဲ့တယ်လို့ပြောပြီးသူ့တို့ကလေးကိုစောက်ရှောက်မှာပါလို့ပြောပါတယ်။သူ့တို့လင်မယားဟာ1962ခုနှစ်ကတည်းကလက်ထပ်ခဲ့ကြတာဖြစ်ပြီးကလေးလူချင်းပေမဲ့လည်းမရခဲ့ပါဘူး။အခုမှဖန်ပြွန်သရေသားနှီးပညာနဲ့ကလေးရခဲ့ပြီးကလေးတွေရောမိခင်ရောကြမ်းကြမ်းမာမာရှိနေပါတယ်ရှင
်ပြီးခဲ့တဲ့အပတ်က2020ခုနှစ်ဒီနေ့ကမ္ဘာစံချိန်သစ်တွေထိုးခဲ့တဲ့အချိန်မှာထူးခြားတာလေးတွေကိုတင်ဆက်လိုက်ပါတယ်အမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်ပို့တ်လန်မြို့ကဆက်ကပ်ဖျော်ဖြေသူဘရစ်နီဝါရှ်ဟာကင်မီရောက်ထောင်ပြီးမြားကို6ရောက်နဲ့အဝေးဆုံးပြစ်နိုင်တဲ့စံချိန်ကိုချိုးလိုက်ပါတယ်ကင်မီကောက်ကိုဒုံချောင်းနှစ်ချောင်းပေါ်မှာထောင်တာဖြစ်ပြီးတော့ပေ40အကွာဝေးကနေပြစ်မှတ်ကိုလက်မသုံးပဲ6ရောက်နဲ့၄တင်ပြီးမြားပစ်ခဲ့တာပါအမေရိကန်နိုင်ငံကပဲဂက်ဒီကာဟာယိုဗာကတော့အချင်း18ပေရှိတဲ့တိုက်တေနီယံနဲ့လှုပ်ထားတဲ့ဟူလာဂွင်းကြီးကိုခ ခါမှလှည့်ပြပြီး Guinness ကမ္ဘာစံချိန်ချိုးသွားပါတယ်။ဒီစံချိန်ဟာအမျိုးသမီးတွေထဲမှာအမြင့်ဆုံးဖြစ်ပြီးတော့ဒါကိုရဖို့အတွက်အနည်းဆုံး3ပတ်တိတိလှည့်ပြရမှာဖြစ်ပြီးတော့နိုင်ရိုးကျိုးမတက်လေ့ကျင့်ခဲ့ရတယ်လို့သူကပြောပါတယ်။နောက်ထပ်စံချိန်ချိုးသူ2ဦးကတော့ UK နိုင်ငံကလီဆာနဲ့ခရစ်ပစ်မန်တို့လင်မယားဆုံးတွဲဖြစ်ပြီးတော့တမနစ်အတွင်းလက်တစ်ဖက်ထဲနဲ့ထင်းရှူးသစ်သားပြားတွေကိုရိုက်ချိုးပြတဲ့စံချိန်ကိုချိုးသွားတာပါ။တမနစ်အတွင်းလင်မယား2ယောက်ထင်းရှူးပြားစုစုပေါင်း900ကျော်ကိုရိုက်ချိုးပြခဲ့တာပါ။လီဆာဟာ UK နိုင်ငံမှာတဦးတည်းသောတိုက်ကွန်ဒိုကဗတ်နက်အဆင့်ရှိသူအမျိုးသမီးဖြစ်ပါတယ်။အင်္ဂလန်မြောက်ပိုင်းယော့ရှိုင်ယာအရက်ကကဲဗင်နစ်ကတော့ကမ္ဘာအမြန်ဆုံးရွေးရှားနိုင်တဲ့ဂိုဒေါင်ကားတစ်စီးကိုပိုင်ဆိုင်ထားတာပါ။ဒီကားဟာမြင်းကောင်ကြီး400အားတာဘိုအင်ဂျင်တက်ထားတာဖြစ်ပြီးတော့တနအီမိုင်80ကျော်မောင်းနိုင်တဲ့အတွက်ကမ္ဘာစံချိန်ကျိုးသွားတာပါခင်ဗျာ
။မိုရိုကိုနိုင်ငံမြောက်ပိုင်းကချန်ပီယံကမ်းခြေတစ်ခုမှာတော့လမ်းမလျှောက်နိုင်တဲ့မတန်ဆွမ်းတွေပင်လယ်ထဲရေကူးနိုင်စေဖို့ကူညီခဲ့ကြပါတယ်။ဂျာလီယာကမ်းခြေမှာပြုတ်လုတဲ့ဒီအစီအစဉ်မှာစေတနာဝန်ထမ်းတွေကဘိန်းတဲ့ကလထိုင်ဝီချဲသုံးပြီးမတန်ဆွမ်းတွေကိုရေထဲရောက်ဖို့နဲ့ရေထဲကပြန်တက်နိုင်စေဖို့ကူညီခဲ့တာပါ။အဆာဟီလ်ပရိုက်ဒါဖွဲ့ရဲ့အစီအစဉ်ဖြစ်ပြီးတော့ပတန်စွမ်းတွေကမ်းခြေအရသာနဲ့ပင်လယ်ထဲမှာရေကူးမှုတွေအထွေအကျုံကိုရရှိချင်လို့ပါလို့ဒီအဖွဲ့ရဲ့ဥက္ကဋ္ဌကပြောပါရယ်ပင်လယ်ထဲမှာမတန်စွမ်းတွေအတွက်ရေထဲမျောနိုင်တဲ့ထိုင်ခုံကိုစီစဉ်ထားပြီးတော့ဘေးနားမှာစေတနာဝန်ထမ်းတွေစောင့်ပေးနေတာပါအခမဲ့ကူညီတာဖြစ်ပြီးဒီနှစ်မှာတော့မတန်စွမ်းအယောက်980ကိုပင်လယ်ထဲမှာရေကူးနိုင်အောင်စီစဉ်ပေးနိုင်ခဲ့ပြီးတော့2015ခုနှစ်ကတည်းကနွေရာသီရောက်တိုင်းအခုလိုပြုလုပ်လာခဲ့တာဖြစ်ပါရယ်ရှင်
ကိုငင်းညာနဲ့မခင်ဖြူတွေတို့စီစဉ်တင်ဆက်တဲ့ထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။သောရရှင်နေနဲ့ကျွန်တော်တို့ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးခြင်းနဲ့တခြင်းတောင်းကျင်လေဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက bambis@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-2-3-8-1555လေးဖြစ်ပါတယ် fax number ကတော့1-2-3-8-1-555ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်တက်ချင်းညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဆော်ဒီအာရေဗျနိုင်ငံပိုင်း RM ကိုရေနံလုပ်ငန်းနေရာနှစ်ခုကိုရေမြင့်ခြေဆိုင်ဟူတီလက်နက်ကင်တွေကတိုက်ခိုက်တာကြောင့်ဆော်ဒီရဲ့ရေနံထုတ်လုပ်မှုထပ်ဝက်ရော့ကျသွားပြီလို့ဆော်ဒီစွမ်းအင်ဝန်ကြီးကစနေနေ့မှာပြောပါတယ်နိုင်ငံရှေ့ပိုင်းကအက်ခိုက်ကရမှာရှိတဲ့ရေနံသလုံးစခန်းကိုစနေနေ့မနေ့ဆော်ပိုင်းကတိုက်ခိုက်တာကြောင့်မိလောင်နေတာတွေကိုတာမန်လူတယောက်ကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဆော်ဒီရေနံလုပ်ငန်းနေရာတွေကိုဝေးထိန်ဒရုန်းနဲ့တိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ရေမြင့်နိုင်ငံကဟူတီတပုံအဖွဲ့ပြောခွင့်ရဗိုလ်မှူးကြီးယာယာဆာရီကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံတကာကြက်ချင်ကြီးအဖွဲ့ ICRC အပေါ်လုပ်ငန်းတွေမလုပ်ဖို့ပြစ်ပင်တားမြစ်ထားတာကိုအာဖဂန်တာလီဘန်အဖွဲ့ကဒီကနေ့ပြန်ရုပ်သိမ်းလိုက်ပြီးလူသားစာနာမှုအကူအညီပေး ICRC ဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုလည်းအာမခံချက်ပြန်ပေးလိုက်ပါတယ်။နိုင်ငံတော်မှာ ICRC လုပ်ငန်းတွေပြန်စပြီလို့ ICRC ပြောခွင့်ရတူကလည်းဒီကနေ့တည့်ရက်ထဲမှာပဲပြောပါတယ်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးဝင်းဆန်ခတ်ဖြစ်ပါတယ်။ဥပဒေပြုကောင်စီအစအဦးနောက်မှာဆန္ဒပြသူတွေကရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့မီးလောင်မှုတွေအုတ်ခဲတွေနဲ့ပစ်ပေါက်ကြပါတယ်။ရဲတပ်ဖွဲ့ကလည်းအပြာရောင်အမှုန့်ထည့်ဖျော်ထားတဲ့ရေတွေနဲ့မီးသက်ပိုက်တွေသုံးပြီးဆန္ဒပြသူတွေကိုဖြိုခွဲပါတယ်။ဒီလိုအပြာရောင်ပါတဲ့ရေတွေကိုသုံးတာကနောက်ပိုင်းမှာဆန္ဒပြသူတွေကိုခွဲခြားတည်နိုင်ဖို့ဖြစ်ပါတယ်။ရုံးနိုင်ငံမှာကွန်မြူနတီပါတီအုပ်ချုပ်မှု90ပြည့်အထိမ်းအမှတ်စည်းရေးပြပွဲနဲ့တခြားခန္ဓာတွေကိုအော်တိုဘလတရနေ့မှာလုပ်ဖို့စီစဉ်နေတာနဲ့မြပေကျင်းမြို့လက်ကောင်ကောင်းကင်မှာစွန်တွေဒရုန်းယာဉ်တွေအိမ်မွေးခိုတွေလွှင့်တင်ကြံတန်းတာတွေကိုသတင်းနှစ်ပတ်ကြာမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်ထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညစီစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ် VOA American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.